Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်နိုဝင်ဘာလ10ရက်တနင်္လာနေ့ညနေခင်းဒီကမှာရှင်အင်္ဂါနေ့ညနေခင်း6နာရီနဲ့9နာရီထိစီစဉ်တွေကိုလိုင်းတိုမီတာ19.25ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီကျမနန်းလောက်ပါဒီကနေ့ညနေခင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါကျွန်တော်ရန်နိုင်ပါအင်္ဂါနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။နိုမာရှီယန်နေကရွေးကောက်ပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့နိုင်ငံလုံးအတိုင်းအတာနဲ့84ရာခိုင်နှုန်းအနည်းဆုံးအနိုင်ရထားတယ်လို့ပါတီပြောခွင့်ရပုဂ္ဂိုလ်ကပြောလိုက်ပါတယ်။မြန်မာနိုင်ငံရဲ့ရွေးကောက်ပွဲဟာမျှော်လင့်တာထပ်ပေါ်ပြီးအောင်မြင်ပေမဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမပြီးသေးဘူးလို့နိုင်ငံတကာလေးလာစောင့်ကြည့်သူတွေကပြောပါတယ်။တခါရွေးကောက်ပွဲအောင်မြင်မြင်ကျင်းပခဲ့တဲ့ပုံမှာတောင်ကိုရီးယားနိုင်ငံကကြိုဆိုလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုကြားဖို့ရှိပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။ပြခဲ့တဲ့ရွေးကောက်ပွဲမှာ NLD ပါတီဟာ1990ရွေးကောက်ပွဲတွင်ကအနိုင်ရတဲ့ပမာဏထက်များနိုင်ခြင်းရှိတယ်လို့ NLD ပါတီပြောခွင့်ရသူဦးညာဝင်းကပြောလိုက်ပါတယ်
။ကျွန်တော်တို့တိုင်းနဲ့ဒီနယ်14ခုစလုံးကရတာတဲ့စည်းရင်းတွေဒါမှအပြည့်စုံတော့မဟုတ်သေးဘူး။အခုချိန်ထိ84ရာခိုင်နှုန်းကျွန်တော်တို့ရတာပါ။
အပြည့်စုံကိုမကြခင်ကြားမှာပါရှင်။ဒါအပြင်ချင်းပြည်နယ်တွင်မှာရော NLD ကရွေးကောက်ပွဲမှာဗနရာခိုင်နှုံးထိအနိုင်ရလိုက်ပါတလေ။ရွေးကောက်ပွဲတွေမကျင်းပနိုင်တော့တဲ့ဖြစ်ခဲ့ရတဲ့ရှမ်းပြည်နယ်တောင်ပိုင်းဒေသတွေမှာလက်နက်ကိုင်ပဋိပက္ခတွေရောဘလောက်ထိတောင်ပြင်းထန်နေပါတလေ။ဒီလိုနောက်ဆုံးရသတင်းတွေကိုမကြခင်တင်ပြတော့မှာပါ။ရွေးကောက်ပွဲထူးစီစဉ်ဖြစ်တိုးချဲ့ထုတ်လွှင့်တဲ့ဒုတိယပိုင်းနိုင်ဝဲမှာရောရွေးကောက်ပွဲနဲ့ပတ်သက်တဲ့အမေးမြန်းခန့်နဲ့တခြားစီစဉ်တွေသတင်းဆောင်မတွေကိုတင်ဆက်သွားမှာပါ။ခုအရင်ဆုံးတော့အင်္ဂါနေ့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်ကပြောပြပေးပါအောင်ရှင်။
နမရှိရနေ့ကမြန်မာနိုင်ငံတော်မှာကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီအနေနဲ့တနိုင်ငံလုံးအတိုင်းအတာနဲ့84ရာခိုင်နှုန်းအနည်းဆုံးအနိုင်ရထားပြီးလို့ NLD ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းက VOA ကိုပြောပါတယ်။ဒါဟာပြီးခဲ့တဲ့1990ရွေးကောက်ပွဲအနိုင်ရတဲ့ပမာဏထက်ပိုများနိုင်ခြင်းရှိတယ်လို့လည်းဒီကနေ့အင်္ဂါနေ့က VOA မြန်မာပိုင်းနဲ့တည်ထောင်တွေ့ဆုံမေးမြန်းစင်မှာပြောကြားခဲ့တာဖြစ်ပါတယ်။ဒါပြင်ရွေးကောက်ပွဲဟာလွတ်လပ်ပြီးမဲ့တရားမျှတတဲ့ရွေးကောက်ပွဲမဟုတ်ဘူးလို့လည်းသူကပြောပါတယ်။အတိုက်ခံ NLD ပါတီအနေနဲ့ဒီရွေးကောက်ပွဲမှာမဲဆန္ဒနဲ့84ရာခိုင်နှုန်းလောက်အနိုင်ရတဲ့အတွက်အစိုးရဖွဲ့နိုင်ဖို့လည်းမျှော်လင့်နေပါတယ်။ NLD ပါတီရဲ့ဗဟိုအလုပ်မှုဆောင်အဖွဲ့ဝင်အစည်းအဝေးကိုကျင်းပခဲ့ပြီးတော့အစိုးရဖွဲ့စည်းရေးကိစ္စအပါအဝင်အကြောင်းအရာအတော်များများကိုဆွေးနွေးခဲ့တယ်ဆိုပေမဲ့အသေးစိတ်ကိုတော့ထုတ်ပြန်ပြောဆိုခြင်းမရှိခဲ့ပါဘူး။ဒါပေမဲ့လည်းအမျိုးသားညင်ကြားစစ်ရေးအပါအဝင်ချောချောမွေ့မွေ့အာဏာလွှဲပြောင်းနိုင်ရေးအတွက် NLD ပါတီမှာအစီအစဉ်အသေးစိတ်ရှိတယ်လို့ဦးညံဝင်းကပြောပါတယ်။တစ်ဆက်တည်းမှာပဲပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့နိုမာ10ရက်နေ့ညနေ3နာရီကထုတ်ပြန်လိုက်တဲ့ရွေးကောက်ပွဲရလဒ်တီမှာတော့ပြည်သူ့လွှတ်တော်88နေရာမှာ NLD ပါတီက88နေရာအနိုင်ရပြီးတော့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီက9နေရာနဲ့တခြားပါတီတွေက9နေရာအနိုင်ရခဲ့ပါတယ်။ပြည်နယ်နဲ့တိုင်းဒေသကြီးမဲဆန္ဒနယ်165နေရာမှာ NLD ပါတီက143နေရာအနိုင်ရပြီးတော့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီက12နေရာနဲ့ကြံ့ပါတီတွေက10နေရာအနိုင်ရခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့ထုတ်ပြန်တဲ့ရလဒ်တီမှာတော့ရန်ကုန်တိုင်းဒေသကြီးအတွင်းကိုကိုကျွန်းမြို့နယ်မဲဆန္ဒနယ်မြေအားလုံးမှာပြည်ထောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီကအနိုင်ရခဲ့ပြီးကျန်တဲ့မြို့နယ်တွေမှာတော့ NLD ပါတီကအနိုင်ရတယ်လို့ထုတ်ပြန်ကြေညာထားပါတယ်ခင်ဗျာ။မြန်မာနိုင်ငံရဲ့သမိုင်းဝင်ရွေးကောက်ပွဲဟာမျောလင့်ထားတာထက်ပိုပြီးအောင်မြင်မှုရှိတယ်လို့ရွေးကောက်ပွဲလေးလာစောင့်ကြည့်ဖို့အတွက်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဥရောပသမဂ္ဂရဲ့ရွေးကောက်ပွဲလေးလာစောင့်ကြည့်အဖွဲ့အကြီးအကဲကအင်္ဂါနေ့မှာပြောလိုက်ပါတယ်တနင်္ဂနွေနေ့ကကျင်းပတဲ့ရွေးကောက်ပွဲကိုမြန်မာနိုင်ငံသားတွေမဲပေးခဲ့ကြတာမှာမဲယုံ95ရာခိုင်နှုန်းရဲ့အဆင့်တန်းဟာကောင်းမွန်တဲ့အဆင့်ဒါမှမဟုတ်အလွန်ကောင်းတဲ့အဆင့်မှာရှိတယ်လို့သတ်မှတ်ခံရကြောင်း EU ရဲ့ရွေးကောက်ပွဲလေးလာစောင့်ကြည့်အဖွဲ့အကြီးအကဲ Alexander Lambstorff ကသတင်းထုတ်ပြန်ပါတယ်ရွေးကောက်ပွဲဖြစ်စဉ်ကလူတွေအတော်များများထင်ထားတာထက်ကိုပိုပြီးအောင်မြင်မှုရှိပါတယ်။ဒါပေမဲ့လည်းအနာဂတ်မှာစစ်မှန်တဲ့ရွေးကောက်ပွဲတွေဖြစ်ပေါ်လာနိုင်ဖို့အတွက်ဒီထက်မကလှုပ်ဆောင်စရာတွေရှိသလိုပြုပြင်ပြောင်းလဲရေးတွေပိုပြီးလုပ်ဖို့လိုတယ်ဆိုတာလည်းအမှန်ပါပဲ။ကျွန်တော်တို့လေ့လာဆောင်ကြည့်ခဲ့တဲ့အထက်ကအပြုသဘောဆောင်တဲ့အချက်တွေနဲ့ဒီထက်ပိုတိုးတက်ကောင်းမွန်အောင်လုပ်နိုင်တဲ့နေရာတွေကိုအခုအခါပြောနိုင်ပါတယ်။မဲပေးတဲ့နေရာမှာမဲယုံ95ရာခိုင်နှုန်းရဲ့အဆင့်တန်းဟာကောင်းမွန်တဲ့အဆင့်ဒါမှမဟုတ်အလွန်ကောင်းတဲ့အဆင့်ရခဲ့ပြီးဒီရေအတွက်ကအရန်များတယ်လို့လည်းသူကပြောပါတယ်ရွေးကောက်ပွဲမတိုင်ခင်ကအကြီးအကျယ်ဝေဖန်မှုတွေနဲ့ကြုံခဲ့ရပေမဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာရွေးကောက်ပွဲကိုတည်တည်ချာချာအောင်မြင်အောင်ကျင်းပနိုင်ခဲ့တယ်လို့သူကပြောပါတယ်ခင်ဗျာမြန်မာနိုင်ငံရဲ့ရွေးကောက်ပွဲဟာအောင်မြင်တဲ့ရွေးကောက်ပွဲဖြစ်ပေမဲ့တိုင်းပြည်ရဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးဟာမပြီးဆုံးသေးဘူးလို့ရွေးကောက်ပွဲလေးလာစောင့်ကြည့်နေတဲ့အမေရိကန်အခြေစိုက်ကာတာစင်တာအဖွဲ့ကြီးကပြောလိုက်ပါတယ်မြန် မြန်မာရွေးကောက်ပွဲဟာအပြစ်နာအစာခင်းတဲ့ရွေးကောက်ပွဲမဟုတ်ပေမဲ့ရွေးကောက်ပွဲတာဝန်ရှိသူတွေအနေနဲ့မဲရလက်တွေကိုပွင်လင်းမြင်သာမှုရှိရှိထုတ်ပြန်ပေးဖို့အမေရိကန်သမ္မတဟောင်းဂျီမီကာတာရဲ့မြေဂျေဆင်ကာတာဦးဆောင်တဲ့ကာတာဆန္ဒအဖွဲ့ကအင်္ဂါနေ့မှာပြောလိုက်တာဖြစ်ပါတယ်။ဒါ့အပြင်နိုင်ငံကာလီလာစောင့်ကြည့်ရေးအဖွဲ့ FNFL ကလည်းမြန်မာရွေးကောက်ပွဲဟာပြည်ပြည်စုံနဲ့ရွေးကောက်ပွဲမဟုတ်ပေမဲ့လည်းဒီရွေးကောက်ပွဲကနေမြန်မာဒီမိုကရေစီပြောင်းလဲဖြစ်စဉ်တိုးတက်ဖို့လုပ်တဲ့နေရာမှာပထမအခြေလှမ်းဖြစ်ဖို့မျှော်လင့်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ။
ဒီကတည်းကညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ UI ကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ချင်ကြပေးနေပါတယ်။မြန်မာနိုင်ငံရဲ့ရွေးကောက်ပွဲအောင်အောင်မြင်မြင်ကျင်းပနိုင်ခဲ့တဲ့အပေါ်မှာတောင်ကိုရီးယားနိုင်ငံကလည်းကြိုဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာအသစ်တက်လာမဲ့အစိုးရအနေနဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးနဲ့တကားဖွင့်ဆက်ဆံရေးမူဝါဒတွေဆက်လက်ကျင်းသုံးသွားနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းတောင်ကိုရီးယားနိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ချိုဂျွန်ဟျောက်ကပြောဆိုလိုက်ပါတယ်။တမိုင်းဝဲရွေးကောက်ပွဲရလဒ်တွေကနေမြန်မာအစိုးရအနေနဲ့တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်ရေးပြည်ပြင်ပြောင်းလဲရေးနဲ့တကားဖွင့်ဆက်ဆံရေးမူဝါဒတွေဆက်လက်ကျင်းသုံးသွားနိုင်ဖို့ကျွန်တော်တို့အစိုးရကမျှော်လင့်ပါတယ်။ဒါပြည်နယ်နိုင်ငံသားရင်းနှီးတဲ့ဆက်ဆံရေးထားရှိနိုင်မှုအတွက်လဲမြန်မာအစိုးရနဲ့အနီးကပ်ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ချိုဂျွန်ဟျောက်ကဒီကနေ့နိုင်ငံသားရေးဌာနရဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာဖြစ်ပါတယ်။ဒါပြင်တနင်္ဂနွေနေ့ကရွေးကောက်ပွဲတွေချောချောမွေ့မွေ့ကျင်းပနိုင်ခဲ့တဲ့အပေါ်မှာမြန်မာအိမ်နီးချင်းတရုတ်နိုင်ငံကလည်းကြိုဆိုကြောင်းနိုင်ငံသားရေးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ဟုံလေးကတနင်္လာနေ့ကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားသွားခဲ့ပါတယ်ခင်ဗျာ။
အင်္ဂါနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုကိုရနိုင်ကပြောပြသွားတာပါရှင် VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့ကြန့်ရှိနေတဲ့အချိန်တွင်သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားမှာပါပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲအနိုင်ရသူတွေကိုကြေညာနေတာမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအများစုအနိုင်ရရှိနေပါတယ်လက်ရှိအနိုင်ရပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကခုချိန်ထိအနိုင်ရသူသာသင်လောက်ပဲရှိသေးတာပါရွေးကောက်ပွဲအနိုင်ရသူတွေကိုကြေညာနေတာမှာတော့လက်ရှိအာဏာရပြည်ထောင်စုကြန့်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီအကြီးအကဲတွေဗိုလ်ချုပ်ကြီးတွေဝင်ရောက်ရှင်ပြိုင်ကြတဲ့နေရာတွေကိုတော့မကြေညာနိုင်သေးတဲ့အပေါ်မှာလည်းမေခွန်းတွေထွက်ပေါ်နေပါတယ်။မတ်တင်ငင်ထိုက်ကစူးစီးတင်ပြထားပါရရှင်
။ဒီကနေ့ညနေ3နာရီအထိပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအတည်ပြုကြေညာပေးထားတဲ့ရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်စည်းရင်းမှာတော့ပြည်သူ့လွတ်တော်အမတ်နေရာ88နေရာမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်က88နေရာအနိုင်ရထားပါတယ်။လက်ရှိအာဏာရယူထားတဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက9နေရာပဲအနိုင်ရပါတယ်။တိုင်းဒေသကြီးပြည်နယ်လွှတ်တော်အမတ်နေရာ165နေရာထဲမှာအဓိကအတိုက်အခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီက143နေရာအနိုင်ရပါတယ်။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကတော့12နေရာအနိုင်ရပါတယ်။ပြည်သူ့လွှတ်တော်နဲ့တိုင်းဒေသကြီးပြည်နယ်လွှတ်တော်အမတ်နေရာ15နေရာကိုတော့တခြားပါတီတွေကအနိုင်ရထားပါတယ်။အနိုင်ရလွှတ်တော်ကိုယ်စားလှယ်တွေကိုကြီးညာပြီး45ရက်အတွင်းမှာလွှတ်တော်အမတ်ကန့်ကွက်လာတွေတင်ပြီးတော့ကန့်ကွက်နိုင်နေဆိုပေမဲ့အခုချိန်ထိတော့ကန့်ကွက်လာတွေမရှိသေးတဲ့အကြောင်းလဲဒီကနေ့သတင်းစာရှင်းလင်းပွဲမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူကပြောခဲ့ပါတယ
်ခုနကျွန်တော်တို့ခုံဖွဲ့နဲ့ဖွဲ့ပြီးစစ်ဆေးတယ်ဆိုတာတော့ကျွန်တော်တို့ကကန့်ကွက်လာကျွန်တော်ပြောခဲ့တဲ့ခုနကခုံဖွဲ့ဖွဲ့ဆိုတာကန့်ကွက်လာဝေချာတုံးသိမ်းပေးပြီးတော့တင်ပြလိုက်တဲ့ကန့်ကွက်လာတွေကိုကျွန်တော်တို့စစ်ဆေးခြင်းဖြစ်ပါတယ်ကောက်ကလွားစစ်စေးတဲ့အခါမှာသူတို့ကရှင်းနေငါပြီးတော့လဲလာပြီးတော့ထူချိန်နိုင်ပါတယ်။နောက်ရှင်းနေတဲ့ထူချက်ကိုလည်းစစ်နေတယ်ထူချိန်နိုင်ပါတယ်။လာပြီးတော့အများမြင်တာဘယ်သူမှဆိုဒီစစ်စေးတဲ့နေရာမှာအခုလုံးလာရောက်ပြီးတော့ကျွန်တော်တို့ကြည့်ရှုနားထောင်လို့ရပါတယ်။အဲ့တော့တက်တယ်တွေလည်းသူတို့ပြနေတယ်ပြနေတဲ့တက်တယ်တွေလည်းပြလို့ရပါတယ်။သူတက်တယ်ပြနေတယ်တက်တယ်ကဆက်စတဲ့အထောက်ထားတွေတက်တယ်ကချက်တွေကိုလည်းတင်ပြနိုင်ပါတယ်။အဲ့ဒါတွေကိုကျွန်တော်တို့
မဲဆွယ်စည်းရုံးရေးကာလမှာအထက်အခံ NLD ပါတီကိုယ်စားလှယ်တွေမဲဆွယ်စည်းရုံးမှုလုပ်ငန်းတွေကြန့်ကြာခဲ့ရတဲ့အပေါ်အငင်းပွားစရာဖြစ်ခဲ့တဲ့စစ်တပ်ရဲတပ်စခန်းတွေရှိနေတဲ့ရန်ကုန်တိုင်းကိုကိုကျွန်းမှာတော့လက်ရှိအာဏာရပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်တွေအားလုံးအနိုင်ရခဲ့ပါတယ် အခုလွတ်တော်အမှတ်နေရာကြီးညာတဲ့အထက်မှာဝေးလံခေါင်းတည်တဲ့ပြည်နယ်တွေကအမှတ်နေရာတွေကိုကြီးညာနိုင်ပေမဲ့လို့စစ်ဘိုလ်ချုပ်ကြီးတွေပြည်အောင်စုဝင်ကြီးတွေဝင်ရောက်ရှင်ပြိုင်နေကြတဲ့နေပြည်တော်မဲဆန္ဒနယ်တွေကိုတော့မကြီးညာနိုင်သေးပါဘူး။ဒါပေမဲ့အခုကြီးညာပြီးသလောက်ထိအခြေအနေတွေအရအတိုက်အခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကသမရလောင်းနှစ်ယောက်အစိုးပြုနိုင်မဲ့အလားအလာရှိနေပြီလို့သုံးသက်သူဒေါက်တာရံမျိုးသိန်းကပြောပါတယ
်။ကျွန်တော်လက်ရှိပေါ်လေးလေးလာစုံစမ်းသုံးသက်ကြည့်ရတဲ့လောက်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာပြည်တော်စုလွတ်တော်ကိုယ်စားလှယ်380လောက်အထိအနိုင်ရရှိမဲ့အနေအထားမျိုးကိုတွေ့နေရပါတယ်ဗျ။ဟုတ်ကဲ့ NLD အနေနဲ့ဒုတိယသမရလောင်းနှစ်ယောက်ကိုရွေးကောက်တင်မြောက်နိုင်မဲ့အနေအထားရှိနေပါတယ်ဗျ။
မဲဆန္ဒနဲ့အများစုမှာတော့မဲတွေရေးတွက်ပြီးဝင်ရောက်ရှင်ပြိုင်တဲ့ကိုယ်စားလှယ်တွေပုံစံ19နဲ့အတီးပြုတ်လက်မှတ်ရေးထိုးပြီးတဲ့မဲဆန္ဒနယ်တွေအရာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအများစုအနိုင်ရတယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့ရှမ်းပြည်နယ်တွင်ကတချို့မြို့နယ်တွေမှာတော့ကြိုတင်မဲကိစ္စမဲဘုံတွေကိစ္စနဲ့ပတ်သက်ပြီးမယုံမသားလောက်ရက်တွေရှိတယ်လို့ဆွဆွဲမှုတွေကြောင့်မဲရေးတွက်ဖို့နှောင့်နှေးနေရတယ်လို့ကချင်ပြည်နယ်တွင်ကသွားရေးလာရေးခက်ခဲတဲ့ဒေသတွေကမဲရလတ်တွေထွက်ပေါ်လာဖို့ကလည်းသတင်းပတ်နဲ့ချီစောင့်ဆိုင်းရမယ့်အနေအထားမှာရှိတယ်လို့လည်းသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်တွေကပြောဆိုထားပါတယ်ရှင်
။မှတ်သင်ကြီးထိုက်ပါရှင်။အခုရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့တနိုင်ငံလုံးအတိုင်းအတာ84ရခိုင်နှုန်းအနည်းဆုံးအနိုင်ရထားပြီလို့ NLD ပြောခွင့်ရသူဦးညံဝင်းက VOA ကိုပြောပါရယ်။ဒါဟာပြီးခဲ့တဲ့1999ရွေးကောက်ပွဲအနိုင်ရတဲ့ပမာဏထက်များနိုင်ခြေရှိတယ်လို့ဆိုပါရယ်။ဒီရွေးကောက်ပွဲဟာလွတ်လပ်ပေမဲ့လို့တရားမျှတမှုမရှိဘူးလို့လည်းပြောပါရယ်။ NLD အနေနဲ့ဒီကနေ့မှာဗဟိုအလုံးမှုဆောင်စီဝေးခေါ်ယူခဲ့ပြီးအစိုးရဖွဲ့စည်းရေးကိစ္စအပါအဝင်အကြောင်းရက်အတော်များများဆွေးနွေးထားတယ်ဆိုပေမဲ့အသေးစိတ်ကိုတော့မပြောပါဘူးဒါပေမဲ့အမျိုးသားရင်ကြားစည်းရေးအပါအဝင်ချွတ်ချောမှုတွေအာဏာလွဲပြောင်းမှုဖြစ်ဖို့အတွက်သူတို့မှာအသေးစိတ်အစီအစဉ်ရှိထားပါတယ်လို့ဦးညာဝင်းကပြောပါတယ် NLD ပါတီပြောခွင့်ရပုဂ္ဂိုလ်ဦးညာဝင်းကို VOA ဝိုင်းတော်သားကိုသားညို့ဦးကကိုရိုင်းတွေ့ဆုံမေးမြန်းထားပါတယ်ရှင
်ကျွန်တော်တို့တိုင်းနေတည်နေ14ခုစလုံးကရတာတဲ့စီးရင်နေဒါမှအပြည့်စုံတော့မဟုတ်သေးဘူးအခုချိန်ထိ84ရာခိုင်နှုန်းကျွန်တော်တို့ရတာပါရထားပါ
တယ်เนาะဟုတ်ကဲ့အဲ့တော့အခုအနေထားက1990ခုနှစ်ကအနေနဲ့ရထားတဲ့အနေထားနဲ့များမဲ့ပုံစံဖြစ်နေတာ
များမဲ့ပုံစံဖြစ်ပါတယ်ဟုတ်က
ဲ့အဲ့တော့အခုရထားတဲ့အနေနဲ့ဒီခုက84ရာခိုင်နှုန်းလောက်ဆိုတော့ဘယ်လောက်ထိခိုင်အောင်မှာဖြစ်နိုင်လဲဟိုဘက်ကစိုးရကတက်လာနိုင်တာတွေရှိလားနိုင်လား
ဟောအဲ့ဒါကတော့ကျွန်တော်အသေးချာမသိပါဘူးဟိုဘာလို့ဆိုတော့တစ်ခါတက်လာဖို့ဆိုတော့သူတို့လုံးမှကျွန်တော်သိမှာအဲ့ဒါကျွန်တော်မပြောနိုင်ကျွန်တော်ပြောနိုင်တာတော့ဒီအခု84လို့ကျွန်တော်ပြောတာဒီတက်ရုပ်စရာအကြောင်းတော့မရှိတော့ဘူး
နောက်တစ်ခုကကြိုတင်မဲ့ကိစ္စပါဒူတော်ဘင်းကကြိုတင်မဲ့တွေနဲ့ပတ်သက်လို့စိုးရိမ်မှုတွေရှိပါတယ်ခင်ဗျာအဲ့တော့ဒီအခုရုပ်ကောက်ဘက်မှာဓာရှုဘက်မှာတော့ဖြစ်တာကြားတယ်ခြားချင်တယ်လို့ပြောရှိပါတယ
်ကြိုတင်မဲ့နဲ့ပတ်သက်ပြီးတော့နေရာအနှံ့ပြားမှာမကြည်လည်တာတွေတော်တော်များပါတယ်ဒါမလို့ထိခိုက်အောင် effect သိထိခိုက်အောင်ဖြစ်တဲ့အဖြစ်မျိုးသိမရှိဘူးလောလောဆယ်တော့ဓာရှုမှာမပြည့်ပြတ်သေးတဲ့အဲ့ဒီကြိုတင်မဲ့ကိစ္စရှိနေပါတယ်တော့သူလည်းမပြည့်ပြတ်သေးတော့အဲ့ဒါတော့ကျွန်တော်တို့သိပြီးတော့ဝေဖန်ချက်တော့မပေးချင်ပါဘူး
အခုရွေးကောက်ပွဲလုပ်တော့တာနဲ့ပတ်သက်လို့အငယ်သုံးသက်ချက်ပေါ်လွတ်လပ်ပြီးတော့ညှတာတယ်လို့ပြောနေပါလား
ကျွန်တော်တို့လွတ်လပ်တယ်ညှတာမှုတော့မရှိဘူးညှတာမှုကဘယ်မှာမရှိလဲဆိုတော့ကျွန်တော်တို့ voter list တွေရွေးဟိုနဲ့မဲဆန္ဒရှင်စာရင်းပြုစုတဲ့နေရာမှာ၃ချိန်ထုတ်ပြန်တစ်ချိန်နဲ့တစ်ချိန် system လည်းမတူမှားတာလဲစက်တိုင်မှားတယ်တော်တော်အားအောဖို့ကောင်းတယ်ကျွန်တော်တို့ဘယ်သူမှမစွပ်စွဲခြင်းဘူးသို့တော့မှားပုံမှားနည်းကနည်းနည်းသာမန်ဖြစ်ရုပ်ဖြစ်စဉ်အမှားတဲ့အများကြီးပုံတယ်ဒါတရားမျှတမှုကိုဒီပုံမှန်မူတည်ကျွန်တော်တရားမျှတပါတယ်လို့ပြောနိုင်မှုအခြေအနေရှိပါဘူ
းအကယ်လို့အခုအနိုင်ရတဲ့အထက်မှာကျွန်တော်တို့ထားမိတော့တိုင်းသားနေနေတာတိုင်းသားပါတီတွေတော့များလဲအနိုင်ရတာရှိပါတယ်ရှမ်းတို့နောက်ဒီရခိုင်တို့ပဲပေါ့နော်အဲ့တော့ဒီတိုင်းသားပါတီနဲ့ဆက်ဆက်ရေးရောအနေလို့အကယ်လို့တော်တယ်မှာဘယ်လိုစီစဉ်နေရရှိပါလဲ
ကျွန်တော်တို့တိုင်းသားပါတီနေနဲ့ဆက်ဆက်ရမှာပဲကျွန်တော်တို့ဟိုဖက်ဒရယ်တူတောင်မယ်ဆိုလို့ပြောတာဗမာပြည်မှာဖက်ဒရယ်စနစ်ဘယ်တော့မှမရှိခဲ့ဘူးအားလုံးကြိုက်တဲ့လူတော်များပါဆိုတော့ဒီဟာအတွက်ကကျွန်တော်တိုင်းရင်းသားတွေဒီလူနည်းစုတွေနဲ့ကျွန်တော်တို့ညှိနှိုင်းဆောင်ရွက်မှသာဖက်ဒရယ်စတိတ်ဆိုတာဖြစ်လာမှာ
ကျွန်တော်နောက်တစ်ခုသတိထားမိရရေကောက်ပွဲနဲ့ပတ်သက်လို့တိုင်းသားဒေသတွေအနေရောင်းဖို့ဟာဥပမာဆိုလို့ရှိရင်ရှမ်းပြည်ပါဆိုလို့ရှိရင်ကြားပြေဆိုင်ကြားကောင်းလို့နိုင်တယ်ဒီခိုင်မှာဆိုရှင်လည်းတပည့်ဥပအောင်ချင်းလည်းကောင်းပါဘူး။ဒါပေမဲ့ဒီတောင
်း
အနေထားက90တုန်းကအရင်ကဆက်နိုင်လို့ဖြစ်နေ။အဲ့ဒါပြောသုံးသပ်ပြီးပါလား
။ဟုတ်တယ်။ကျွန်တော်တို့အရင်အဟောင်းကလူတွေပို့ပြီးတော့နိုင်တယ်။အထူးသဖြင့်မွန်ပြည်နယ်မှာလည်းဒီတိုင်းဖြစ်တယ်။ မုန်ကြီးနေမှာနောက်ဖြစ်လာတဲ့ပါတီတွေပေါ့ညောင်နာမည်လေးတွေနည်းမေးအဲ့ဒီတချို့မွန်ပြည်စစ်မွန်ပါတီအစ်စ်တွေဟာအခုဒီရုပ်ောက်ပွဲမှာတော်တော်ကြဆုံးကြဆုံးတယ်ကျွန်တော်တို့နိုင်တဲ့လူတွေကိုကြည့်လိုက်တော့လေအခုနပြောတဲ့နိုင်တီတွေကရှိနေတဲ့အဟောင်းတွေအဟောင်းတွေကပြန်နိုင်တဲ့အခြေအနေတော့တွေ့တယ်
အခုကအငယ်တို့အနေနဲ့အစိုးရဖွဲ့နိုင်တဲ့အတိုင်းတာရောက်သွားပါပြီ။ဒါတော့အငယ်တို့မှာဒီအစိုးရဖွဲ့နိုင်တဲ့ပြည်စင်စစ်စားချက်တွေကိုစတုံးနေတာ။
ကျွန်တော်တို့ဒီမနေ့အစည်းအဝေးကနေပြီးတော့ကျွန်တော်တို့ဒီဟာအစီအစဉ်တွေကိုကျွန်တော်စဉ်းစားကြပါတယ်။ဘာလဲတော့ကျွန်တော်မပြောနိုင်ဘူး။သို့တော့တိတ်မကြခင်အချိန်မှာကျွန်တော်တို့သတင်းထုတ်ပြန်ဖို့လိုပါလိမ့်မယ်။ထုတ်ပြန်ပေးပါအစ
ိုးရဖွဲ့နဲ့ပတ်သက်လို့
အဒါနဲ့ဆက်ဆက်နေတဲ့ကိစ္စတွေပေါ့ဆက်ဆက်နေတဲ့ကိစ္စ
အဲ့တော့အငယ်တို့တခြားညီမောင်ဖော်လို့ပါလို့ရှိပ
ါတယ်ဒါလည်းဖြည့်လာနိုင်ပါတယ်ဒီအခုတော့ဒီချိန်မှာတော့ကျွန်တော်ရှိတယ်လို့ကျွန်တော်ပြောနိုင်ဘူးသို့တော့အခုနကျွန်တော်ပြောသလို Federal State လို့မယ်ဘာမှညာမယ်ဆိုတာဒါတည်းကညှိနှိုင်းမှာပဲနောက်ကျွန်တော်တို့ NLD ကလည်းအမျိုးသားညီညာစီရေးဝါဒကိုအခုထိကန်ဆွဲထားတယ်ဒီဝါဒရလည်းကျွန်တော်တို့အကုန်လုံးနဲ့ညှိနှိုင်းဆောင်ရွက်ဖို့လိုအပ်ပါတယ်
အဲ့တော့အခုရှုံးသွားတဲ့အာရယကချက်ခိုင်ပူရင်းပါတီနဲ့ပတ်သက်လို့အင်္ဂလိပ်ရဲ့သဘောတော်ကိုရှိတယ်တို့နဲ့
အောင်ဆက်ကျွန်တော်တို့မနေ့ကတော့ဆန်းစုကြည် public ကိုပြောသွားပါတယ်ရုပ်ောက်ပွဲမှာရှုံးသွားတဲ့ပုံကိုယ်တွေကိုလည်းလေးစားပါတယ်တို့တူလို့ထည့်ပြောသွားပါဟုတ်ကဲ့
တက်မရော်နဲ့ဆက်ဆံရေးရောအင်္ဂလိပ်ပုံကိုရှိပ
ါတက်မရော်နဲ့ဆက်ဆံရေးကတိတိယပုံနီးကအောင်ဆက်ဆံမှာကျွန်တော်တို့ရှေ့နိုင်ငံရေးဖြစ်စဉ်အုပ်ချုပ်ရေးဖြစ်စဉ်တွေသွားလို့အဆင်ပြေပါပါကျွန်တော်တို့ဒါကိုလိုလားပါ
ဟုတ်ကဲ့ခုကအငွေတို့တော်တော်လေးဝင်မယ်ဆိုရင်တက်တော့25ရာခိုင်နှုန်းနဲ့ပတ်သက်လို့
အငွေတို့ကိုလိုချင်တာချက်လုံးလုံးစဲဒီ25ရာခိုင်နှုန်းကိစ္စကိုကျွန်တော်တို့ဘာမှမလုပ်ပါဘူး
တို့တက်ခုကတခုတော့ခေါင်းကအငွေတို့ကအနိုင်ရလို့ရှင်ဆိုတော့ဖွင့်နိုင်တက်တော့လည်းဆက်ဆိုင်ပြီးပြီးတော့နီးစပ်လာမယ်နေသားရှိတာကိုယ်ကိုယ်တိုင်ဝေးတော့ဘယ်လိုစောက်ပါလဲ
ကျွန်တော်နီးစပ်အောင်လုပ်အောင်ပါပဲကျွန်တော်တို့ပြည်ထဲမှာရှိတဲ့အစုအဖွဲ့ကြီးတွေအရေးကြီးတဲ့အဖွဲ့ကြီးတွေကျွန်တော်တို့ကွဲပြားနေလို့တန်းကြီးအကျိုးရှိပါဘူ
းကျွန်တော်နောက်ဆုံးခုရေးချင်ပါလေအခုကအများကဆိုရင်ကမြန်မာပြည်စီပွဲချုပ်ကအများစုနဲ့အစိုးရဖွဲ့နိုင်တဲ့အနိုင်ရပါပါလား။ထောင်ကူက90%လောက်လည်းဒီလိုပဲနိုင်ရခဲ့ပါလား။အာဏာသွေးပေါက်ကအငြင်းအဆုံးချက်ရှိပါလား
။ကျွန်တော်မစိုးရင်ဟိုဆိုလိုတာမစိုးရင်ဘူးဆိုတာ93ကအဖြစ်အပျက်မျိုးတော့မဖြစ်ဘူး။အချိန်နေဟိုတုန်းကအချိန်နေအခုချိန်နေဘာမှမဆိုင်။အဲ့တော့ကျွန်တော်တို့90အဖြစ်အပျက်မျိုးအတွက်ကျွန်တော်စိုးရင်မှုမရှိပါဘူး။
အဲ့တော့အာဏာသွေးဖို့အခက်အခဲဆုံးဖြစ်ပါမှာငယ်ဆိုတော့
ဒါတော့ကျွန်တော်တို့ negotiate ပဲအရေးကြီးတာကျွန်တော်တို့ဟိုတောက်လျှောက်အနှစ်60လောက်တန်းပြီကိုအုပ်ချုပ်လာတဲ့အစုတွေနော်ဟို uniform ချွတ်ချွတ်မချွတ်ချွတ်အဲ့ဒီလူတွေ ਨੇ ကျွန်တော်တို့အာဏာလွှဲပြောင်းရေးဆိုတာကျွန်တော်တို့အများရန်ညှိနှိုင်းဆောင်ရွက်ဖို့လိုအပ်မယ်လို့ကျွန်တော်ဒီတိုင်းပဲယူဆတာ
အင်းတို့ဘက်ကဒီမတိုင်ခင်မှာရောအဖွဲ့ဆိုင်ရောပထမ6ဖွဲ့ဆိုင်ဒီဖွဲ့ဆိုင်တွေတွေ့ဆုံဖို့ပြောရရှိတယ်တော်အာဏာမလွှဲပြောင်းရင်ဒီလိုမျိုးတွေ့ဆုံဖို့အလားအလာတွေရှိပါလား
ကျွန်တော်တို့အဲ့ဒါလုပ်ပါဒီလောက်ပဲကျွန်တော်ပြောပြရစ
ီဟုတ်က
ဲ့ပါကျေးဇူးပါငယ်ကျေးဇူးတင်ပါတယ် NLD ပါတီပြောခွင့်ရဦးညာဝင်းကိုကုသညွှန်ဦးကတွေ့ဆုံမေးမြန်းတော်တာပါရှင် VOA ကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်သောတာရှင်များရှင်ပြီးခဲ့တဲ့ရွေးကောက်ပွဲမှာလူလူရဲ့မျောလင့်ချက်တွေကဘယ်အချိန်ကနေမှမတူအောင်မြင့်မားလွန်လာတာကိုမဲဆန္ဒရှင်တွေကိုယ်တိုင်ပြောကြတာတွေကတက်တီးပြနေပါတယ်ရွေးကောက်ပွဲရလဒ်တွေကိုမပြတ်ဆောင်ကြည့်ရင်သူတို့ရဲ့မျောလင့်တဲ့အပြောင်းလဲတွေလက်တွေ့ဖြစ်လာတော့မယ့်အချိန်ကာလကိုစောင့်မျှော်နေကြပါပြီရွေးကောက်ပွဲအပေါ်လူထုရဲ့မျောလင့်ချက်သဘောထားတွေကိုကုကြကြောသိန်းကစူးစီးတင်ပြထားပါရရှင
်မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဟာအမှန်တကယ်ပြောင်းလဲဖို့ NLD ကိုမဲပေးဖို့ဆိုတဲ့စောင့်ဖို့ကိုရွေးကောက်ပွဲမဟာဗျူဟာဖြစ်ချမှတ်ပြီးလူထုကိုစည်းရုံးခဲ့ပါတယ်အခုတော့အဲ့ဒီမဟာဗျူဟာအလုပ်ဖြစ်ခဲ့ပုံရပါတယ်ဘာကြောင့်လဲဆိုတော့ NLD ကိုမဲပေးကြသူတွေထဲမှာအပြောင်းလဲကိုလူချင်းနဲ့စံတော့ပြင်းပြင်းပြပြရှိသူအများပြပါနေလို့ပါပဲ
။ကောင်ဆက်စုဒီပေါ်မှာအပြည့်ဝယုံကြည်ထားတယ်ပေါ့နော်။ဒီ NLD ပါတီအနေနဲ့ဒါဆိုးရွားဖွဲ့နိုင်လောက်တဲ့အတိုင်းတာရောက်သွားမယ်ဆိုရင်ဒီလွတ်တော်ထဲမှာရှိတဲ့25ရာခိုင်နှုန်းဟိုဥရေရလဲသူတို့ချေဖြေလျှော့တာမျိုးလျှော့ချတာမျိုးဒါမှမဟုတ်လို့ရှိရင်တစ်ခုခုပေါ့နော်အပြောင်းလဲမျိုးကိုဖန်တီးနိုင်လိမ့်မယ်လို့ကျွန်မယုံကြည်ပါတယ်
။နှစ်ပေါင်းများစွာဒီအပြောင်းလဲတစ်ခုကိုညှော်လင့်ခဲ့တာလေ။ဒါဖြစ်ဖြစ်အပြောင်းလဲတစ်ခုတော့ရပြီလို့တော့ကျွန်တော်တို
့ယုံကြည်ရပါတော့။အော်ဟိုနိုင်ငံဘောအသေးတစ်ဖက်ပြန်လဲကြောက်လဲဖို့ညော်လဲပါတယ်။အမေစုလဲဟိုကအပေးပါတယ်လို့
။ NLD ပါတီနဲ့ကွန်ဆန်ဆစ်ကိုထောက်ခံပြီးရဲ့ယုံကြည်ချက်ကထိုင်မှာပါ။
ကျွန်တော်ယုံပါတယ်ခင်ဗျ။ယုံပါတယ် NLD နိုင်မှာပါ။ကျွန်တော်ပြည်သူပါတီပဲဆိုနိုင်မှာပေါ့။
Eri yang dijadui dikehendaki pelan ini aku tadi tiada juga buat jalan juga le nizin pelan ini apa jalan dulu bilang tu juga buat komisen ah nizin jenjang ini di pilihan tu usah nizin tu alu malay juga buat nizin ni jangan dulu buat dah baby jeda popian ini apa di jalan dulu mesan asing juga selusah mabine sahji ini apa di juga buat mah aku niaga tu cek mula ni jalan lu energi badi ga tiada naya le soino. Padi gongzong dong san suji ye, padi gube jibi mebiba, lugu jibi mebiba ne sure tai dong jay tai. Mee san na shun duga, adi acha lain na mebi ge jare lu suye, maa me mte ma u.
Mee su uro to bro jale, mee su ya maa ve tina de.
Mee jagen ya bain du maa ve, yu gobe duku long ye anna in shun ha, tebe ta ta po bo la ra ma wa. Ay no ma ro, bo bi ke ke me lu bio ni jare, yu gobe bi no bain ga la gu, jau la wa ro me. Ramai kalari mah belu kekiri bebas cunaya bazi. Semana piang legu ni bau miasa atau dalar ni malu dua. Aku lagi cinya pih. Suruh min dua jenon ni awmian mugu kuri kanzain. Naga dua mialin je api sini le cime cipali ni kmiya.
Kau jual tay masing kuro cipine pakai cini gurun piaba me. Lama satu ye kekiri dua wabi aniyerin ni dua cung kere cipine dua. Bikeret nengun ni turu yeka bema takkan badi enadigani. Kuzle sisa ya kainong jo naya kere lu pine badi gangsang nuga piaware. Ayen anaya badi bilang su jangkan ye ne pumpio ye badi ne. Zoomi demokrasi pujukane kuzle niya caw niya ma naya si kere lu le subare. Cipine yeka boya la cini riguro nengun enga terim pibo tawale sih.
Okay, bah. Cimbi ni tu mah, mula demokrasi pujukan ni, kuselenia cecair jaga nolong. Anak yang si kerelu, cimbi ni aneh di ugsa usu buaya kaku lu piawa le.
Kau cemaroh bah, ini bah cemaroh amin hilang sebalik. Cemaroh video yang dia mah, alam kuyau cemaroh, siapa ya deh? Eri video yang dia cemaroh kah, bila orang kuwa ya dia deh. Eri cemaroh deh cemaroh nara no. Amin orang juga mah, cemaroh siapa ya deh?
ที่เรียนจบมาเสียชีวิตมาจนเราเอเนอร์ดีก็เสียไม่ยาวยาเลยชิมีเนี่ยตัวมันอยู่กับผู้วิ่งแค่เด็กสูมีติมุกฤษีพ่อเจ้าเนี่ยแหละเช่าเนี่ยเราในยาสิเกบียูกับผู้ลงกาลาตัวมันมาไม่ปาดีพี่เด็กอันนี้ดีปาดีเนี่ยผู้บังสังยัตว่าแม่ลูกปาดีอุกท่าผู้จริงชิงทางกับสูบาร์เลย
อันนี้ก็เลยประมาณเนี้ยวที่ดูเลยประมาณเนี้ยวตอนนี้เราปีนี้เลยประมาณเนี้ยวตอนนี้เราเนี้ยวสิ่งเลยฉะนั้นเราทำให้พี่ดีที่สุดเราอันนี้เราคิดว่าไอ้เราทำให้เราผู้บังคับเราต้องมาทำอะไรสิบาทอันนี้ยาปาดีพี่เด็กพี่ร้องสู้จังขันยีเนี่ยผมอยู่ยี่ปาดีนี่เนี่ยคุยกับผมมาเนี่ยเช่าเนี่ยอันนี้ยาสิเกเรลูปีนี้จังขันยีปาดีกังสังดูเลยพี่ชิมีเนี่ยสิมันเกี่ยเนี่ยปานายวุ่นยี่ธนาวุ่นยี่ดูเลยพี่เด็กอุนันสมองก็คุลูพี่ မှာတယောက်ဒီလိုလွတ်တော်မှာတယောက်ပေါ့
2020ရွေးကောက်ပွဲကာလမှာလွှတ်တော်ကိုယ်စားလှယ်နေရာများပြားရရှိထားပြီမဲ့လေအခုရွေးကောက်ပွဲမှာဘာကြောင့်ကိုယ်စားလှယ်နေရာလျော့ချသွားတယ်လဲဆိုတဲ့မေးခွန်းပေါ်မှာဖြေကြားခဲ့ခြင်းမရှိပါဘူးချင်းပြည်နယ်အတွင်းရခိုင်လူမျိုးတွေအများပြားနေထိုင်တဲ့ပလက်ဝမြို့နယ်မှာရခိုင်မျိုးသားပါတီကနေအမျိုးသားလွှတ်တော်ကိုယ်စားလှယ်နှစ်နေရာအနိုင်ရရှိခဲ့ပါတယ်ဒါပေမဲ့အင်အားကြီးချင်းပါတီတွေဖြစ်တဲ့ချင်းမျိုးသားဒီမိုကရက်တစ်ပါတီနဲ့ချင်းပြည်သူပါတီတို့အနေနဲ့အခုရွေးကောက်ပွဲမှာတနေရာမှအနိုင်ရတာမရှိခဲ့ပါဘူးချင်းနိုင်ငံရေးပါတီအနေနဲ့ကတော့ရွေးကောက်ပွဲကြိုကာလတွင်ပြည်내အစိုးရဖွဲ့စည်းနိုင်အောင်ကြိုးပမ်းသွားဖို့စံသရှိနေခဲ့ပါတယ်အခုရွေးကောက်ပွဲမှာမဲပြတ်တအနိုင်ရရှိခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကနေအာဏာရပါတီဖြစ်ပြည်내အစိုးရဖွဲ့စည်းရမှာတိုင်းဒါပါတီကိုယ်စားလှယ်တွေကိုလက်သွဲခေါ်ဆောင်သွားမယ့်အခြေအနေရှိမရှိကတော့ချင်းပြည်내 NLD ဥက္ကဋ္ဌဦးစုဘွဲကအခုလိုပြောပါတယ်
ကျွန်တော်တို့အဖွဲ့ချုပ်တပါတီတဲ့အစိုးရမဖွဲ့နိုင်ဘူးဆိုရင်တော့တခြားမဟာမိတ်တွေကခေါ်ရမှာပေါ့အခုကတော့ကိုယ့်ပါတီတစ်ခုထက်နဲ့အစိုးရဖွဲ့နိုင်တယ်ဆိုတော့တခြားပါတီကတော့မသိဖာလောက်ရောက်ဝင်လို့ကျွန်တော်သိခဲ့ပါတော့ရှိတယ်ကျွန်တော်တို့ရုံချုပ်ဥက္ကဋ္ဌပေါ်လစ်စီပေါ်မှာပဲတုံ့တက်ဖို့တုံ့တက်ချက်ပေါ်မှာဦးတည်ပြီးတော့ကျွန်တော်တို့ရှိခဲ့ကြရဖို့အစီအစဉ်ရှိပါတယ်နော
်ဆူမီဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌပူကျင်းရှင်းထန်အနေနဲ့ကတော့လက်ရှိမဲဇင်းထုတ်ပြန်နေစဲခြေနေတွေကြောင့် NLD အနေနဲ့မဆုံးဖြတ်နိုင်သေးသလိုနောက်ရွေးကောက်ပွဲလွန်ကာလဒီမှာပြည်내ဆိုရအဖွဲ့စည်းရေးကိစ္စအတွက်ဆွေးနွေးသွားပဲရှိကြောင်းယူဆတယ်လို့အခုလိုပြောပါတယ
်။ဘုမရွေးကောက်ပွဲပြီးတဲ့ဆိုတော့ဒါကြီးပြပြီးတော့စဉ်းစားထားတာတော့မရှိပါဘူး။နောက်အချိန်ကြီးကကျွန်တော်တို့ဆွေးနွေးကြမှာပါ။အခုဟာကကျွန်တော်တို့မဲဇင်းကိုကြီးညာတာတော့ပဲရှိသေးတယ်။ကျွန်တော်တို့ကဒီအချိန်ရဖွဲ့စည်းမှုကြတော့နာလာနိုင်တယ်။အဲ့ခါကျတော့အချိန်ကြီးကလက်ကျမယ်ဒီခင်ဗျာ။
ချင်းပြည်နယ်ဟာတဘာဝဘေးအန္တရာယ်ကိုစိုးဝါးစွာခံနေရတယ်လို့တွာလာရေးခက်ခဲတဲ့အနေအထားမှာရှိနေတယ်ဆိုပေမဲ့ အခုကျင်းပတဲ့ရွေးကောက်ပွဲမှာတည်ငြိမ်အေးချမ်းစွာနဲ့ကျင်းပနိုင်ခဲ့တာပါ။ချင်းပြည်နယ်ကိုမြို့နယ်အတွင်းနိုဝင်ဘာလ၈ရက်နေ့ကနေကျင်းပခဲ့တဲ့ပါတီစုံထွေထွေရွေးကောက်ပွဲမှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ NLD ခေါ်မျိုးရသီမိုကရေစီဖွဲ့ချုပ်ချင်းမျိုးရာဒီမိုကရက်တစ်ပါတီချင်းသူသက်ရေးပါတီဇူမီဒီမိုကရေစီဖွဲ့ချုပ်အပါအဝင်နိုင်ငံရေးပါတီ73ဖွဲ့ကကိုစလဲလောင်202ဦးဝင်ရောက်ရှင်ပြန်ခဲ့ပြီးအဲ့ဒီထဲမှာမျိုးရာဒီမိုကရေစီဖွဲ့ချုပ်ကကိုစလဲ180ရာခိုင်နှုန်းကျော်အနိုင်ရရှိသွားတာလည်းဖြစ်ပါတယ်ခင်ဗျာ
နိုင်ငံအိမ်မရှင်ခရော့ရှမ်ပီနယ်ရင်တိုက်ပွဲသတင်းကိုတစ်ဆက်တည်းတင်ပြပါမယ်ရွှေကောက်ပွဲတွေမကျင်းပနိုင်တဲ့အထိဖြစ်ခဲ့ရတဲ့ရှမ်းပြည်နယ်တောင်ပိုင်းဒေသတွေမှာလက်နက်ကိုင်ပဋိပက္ခတွေအပြင်းထန်ပြန်လည်ဖြစ်ပွားနေပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမိုင်းနောင်မြို့နယ်အတွင်းကိုအစိုးရတပ်ကလက်နက်ကြီးတွေနဲ့အပါအဝင်ဝေဟင်ကပါပစ်ခတ်တာတွေရှိနေပြီးမြို့ခံအများစုဟာဒီကနေ့နေ့ခင်းထိနေအိမ်ထဲကအပြင်းမထွက်နိုင်တာကြောင့်လောလောဆယ်နေအိမ်တချို့ထိခိုက်ပျက်စီးကြောင်းသိရပေမဲ့လူအထိခိုက်တဲ့တင်းကိုတော့မသိရသေးပါဘူး။တချိန်ထဲမှာပဲရှမ်းပြည်တပ်မတော်ဝဟိုင်းဌာနချုပ်ကိုလေကြောင်းကဘုံကျဲတိုက်ခိုက်တာတွေရှိနေတယ်လို့ရှမ်းတပ်ဖွဲ့ဖက်ကပြောပါရယ်။တင်းအပြည့်ကို VOA မြန်မာပိုင်းကကိုမိုးစောကတင်ပြထားပါတယ
်။ဟုတ်ကဲ့မြန်မာပြည်တော်အားမှာရွေးကောက်ပွဲတွေအေးအေးချမ်းချမ်းကျင်းပပြီးနောက်တည့်ရက်မှာပဲရဲအတန်ကြာငြိမ်သက်နေခဲ့တဲ့ရှမ်းပြည်နယ်အတွင်းမှာအခုလိုပစ်ခတ်တိုက်ခိုက်တာတွေပြန်လည်စတင်ခဲ့တာပါ။မိုင်းတောင်မြို့အတွင်းပစ်ခတ်တိုက်ခိုက်တာတွေဟာမင်းညပိုင်းကစတင်ပြီးဒီကနေ့နေကင်းပိုင်းအထိဇက်တိုက်ဖြစ်ပွားနေတယ်လို့မိုင်းတောင်မြို့ကတူကအခုလိုပြောပါတယ
်။အေးမင်းညခုနကနေစတာပေါ့။ခုနကနေပြီးတော့စစ်တပ်ကပဲစစ်နဲ့ကြီးနေမြို့ထဲနဲ့မြို့စီပုံတွေတရတ်တက်ပြည်တယ်။မနေ့7နိုင်လောက်ကြတော့စီဟရင်နဲ့စီရောက်လာတယ်ဗျ။အဲစီဟလည်းစီနဲ့စီရလည်းပဲစစ်တပ်နဲ့လည်းပဲမြို့ထဲကိုထပ်မံပစ်ခတ်တယ်ဗျ။အော်ပစ်ခတ်ပြီးတော့7နိုင်30လောက်တော့ခဏကျတော့တယ်။အဲ7နိုင်၄၅ကျတော့စစ်သားတွေအများကြီးရှင်းလာပြီးတော့လမ်းဆုံလမ်းခွာတွေနေပြီးတော့ပစ်ခတ်တယ်ဗျ။အော်အဲ့လိုလဲဥရင်တွေချို့တွေပျက်စီးတွေရှိတယ်နေနေလဲစစ်တနာကျတော့ကရဟရင်ထက်လာလေဗျ။အဲ့ဒီလစီကလည်းပဲဒီပြစ်ခတ်တာလည်းရှိတယ်ဗျ။အဲလူတွေကတော့အပြင်မထွက်ရကြတော့ဒီပြောက်စင်းရတော့ဘယ်လိုရှိတော့မသိရဘူးဗောဗျာ
။ဒီပြစ်ခတ်တန်တွေဟာနေကင်းနှစ်နာရီလောက်အထိမြို့တွင်းကကြားနေရဆဲဖြစ်တယ်လို့ပြောပါတယ်။မနေ့10နာရီခွဲအချိန်လောက်ကတော့ SSA မြောက်ပိုင်းဌာနချုပ်ဝါဟိုင်းကိုလေကြောင်းကပြစ်ခတ်တိုက်ခိုက်တာတွေရှိတယ်လို့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းရဲ့ဒုအတွင်းရေးမှူးဆိုင်းခန်းတီကပြောပါတယ်။
ခွဲကနေပေါ့လားဒီပစ္စည်းပေါ့လားရှိတယ်ကျွန်တော်ပစ္စည်းအစကြီးတဲ့ခွဲကြောင်လည်းဖြစ်တယ်ခွဲကြောင်လည်းရှိတယ်ခွဲကြောင်လည်းရှိတယ်စုမကောင်းမှလားကျွန်တော်ဒီစုမကောင်းတဲ့တနေရာနဲ့လည်းဆက်ကြည့်ရပါအတိခိုက်တော့မရှိပါဘူးဒီခွဲကြောင်ဒီအုံနေရာနဲ့ပြိုတော့လည်းနော်ဖော်ဆိုင်တစ်စီးမိတော့လည်းကြာဒီစက်ခွဲကခွဲဦးတဲ့တုံးကနော်ခွဲတယ်တော့ဒီကျောင်းတော့ကတော့တော့တော့မှလည
်းဘုန်းကြီးကျောင်းမှာခိုးလုံနေသူတွေကတော့နီးစပ်ရာကြေးရွာတွေကိုထွက်ပြေးတိမ်းရှောင်သွားတယ်လို့လည်းပြောပါတယ်ဒီပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးစစ်တပ်နဲ့နှိစက်သူတချို့ကမိုင်းနောင်မျိုးကစစ်ဗျူဟာကို SSA ဝါဟိုင်းတပ်ဖွဲ့ကလာရောက်တိုက်ခိုက်တာကြောင့်တပ်မတော်ကပြန်လည်ခုခံခဲ့တာဖြစ်ကြောင်းနဲ့ဗိုလ်မှူးတဦးကြာဆုံးခဲ့တယ်လို့လူမှုကွန်ရက်စာမျက်နှာတွေမှာဖော်ပြထားပါတယ်။ SSA မြောက်ပိုင်းဘက်ကတော့သူတို့ဘက်ကစတင်တိုက်ခိုက်တာမရှိကြောင်းပြောဆိုပါတယ်။
ဘာမောဘာဝတ်တဲ့ခါမှကျွန်တော်တို့နဲ့ခွေးနဲ့မကျွန်တော်ညံမို့လေယာ။ဆက်တယ်ရောင်းမရှိပါဘူး။
တမ်ဘောကာဝေးဦးစီးချုပ်ယုံပြည်သူ့ဆက်ဆံရေးဌာနညွှန်ကြားရေးမှူးဗိုလ်ချုပ်အောင်ရဲဝင်းကလည်းတမ်ဘောအနေနဲ့ထိုးစစ်ဆင်တိုက်ခိုက်တာမရှိကြောင်းအခုလိုပြောဆိုပါတယ်
ကျွန်တော်တို့ကစစ်သေးတယ်လည်းမလို့ဘူးကျွန်တော်တို့တတ်ရတယ်အဓိကကသူတို့ဒီသူတို့တတ်မှတ်နေရတယ်မှာသူတို့မနေဘူးကြအခုမိုင်းရောက်ဆိုတော့သူတို့အေးရပေါ့တမ်ဘောနဲ့ချောချောပြီးတော့သူတို့ကဟောပေါ့နော်ကျွန်တော်တို့စစ်သဘောကပြောရရင်တော့အေရီယာကိုဒီကလုတာပေါ့သဘောကတော့နော်အဲ့တဘောတွေကြောင့်ဖြစ်တာပါဖြစ်တာတော့တချို့နေရာမှာကျွန်တော်တို့ဟိုတက်တယ်ကိုလာပြီးတော့ပြစ်ခတ်တာရှိ
ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းတပ်ဖွဲ့ဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA ကိုရေးဆွဲရမှာအစာဆုံးပါဝင်ခဲ့ပေမဲ့လက်မှတ်ရေးထိုးရမှာတော့မပါဝင်ပါဘူးအစိုးရတက်တဲ့ SSA မြောက်ပိုင်းတပ်အကြားမှာ NCA လက်မှတ်ရေးထိုးတဲ့အော်တိုဘာလ15ရက်ပတ်ဝန်းကျင်မှာတိုက်ပွဲတွေပြန်လည်စတင်ခဲ့ပြီးဒီတိုက်ပွဲတွေကြောင့်ဒုက္ခသည်4000လောက်ဟာနေရဆွန့်ခွာတိမ်းရှောင်နေရတယ်လို့ဒီဒေသအတွင်းမှာလည်းရွေးကောက်ပွဲကျင်းပတာကိုပယ်ဖျက်ခဲ့ပါတယ်
ဗီအိုအေမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ဆိုင်တို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေ။ဒ ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို bamis.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့နိုဝင်ဘာလ10ရက်အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ25 30 51တို့ကနေညနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညနေခင်းဒုတိယပိုင်းတိုးချက်စီစဉ်မှနားဆင်ရမှာကတော့
Congratulate them for their extraordinary commitment to move this country forward and not only
အိုင်ယာလန်သမရဟောင်းမယ်ရီရောဘင်ဆန်မရှင်အပြည့်စုံကတော့မကြခင်ကြားရမှာပါ ထီနောက်မှာတော့ရွေးကောက်ပွဲတွေ့ဆုံမင်းမြန်ခန့်နဲ့သတင်းဆောင်မတွေကိုလည်းဆက်တိုက်တင်ဆက်သွားဖို့ရှိပါတယ်ခုတော့သတင်းဆောင်မတစ်ပုဒ်ကိုအရင်ဆုံးတင်ပြပါမယ်ရှင်မြန်မာနိုင်ငံမှာနှစ်ပေါင်း25နှစ်အတွင်းလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲလို့ယူဆနိုင်တဲ့အထွေထွေရွေးကောက်ပွဲကြီးတနင်္ဂနွေနေ့ကပြီးဆုံးသွားခဲ့ပါပြီဒီရွေးကောက်ပွဲကြီးအောင်အောင်မြင်မြင်ပြီးဆုံးသွားတဲ့အတွက်လည်းနိုင်ငံတကာကချီးကျူးဂုဏ်ပြုစကားတွေပြောကြားခဲ့ကြပါတယ်မြန်မာနိုင်ငံရဲ့ပြုတ်ပြင်ပြောင်းလဲရေးကိုဖော်ဆောင်တဲ့နေရာမှာအမေရိကန်ပြည်ထောင်စုကထောက်ခံသွားမယ်လို့လည်း Imperial ပြောခွင့်ရပုဂ္ဂိုလ်ကပြောပါရယ်အပြည့်အစုံကိုတော့ဒေါ်လာလတန်းကတင်ပြထားပါရယ်ရှင
်မြန်မာနိုင်ငံမှာတင်းနေရီကကျင်းပပြီးစီးခဲ့တဲ့သမိုင်းတင်ရွေးကောက်ပွဲမှာမနေ့6နိုင်ကစတန်းစီပြီးနိုင်ငံသားတာဝန်ကြီးခဲ့ကြတဲ့မဲဆန္ဒရှင်တွေအပြင်ရွေးကောက်ပွဲအောင်မြင်ရေးတွေဝိုင်းဝန်းဆောင်ရွက်ခဲ့ကြသူတွေကိုအမေရိကန်ပြည်ထောင်စုကတင်းလာနေကချီးကျူးလိုက်ပါတယ်Josh Oneska Imburo Pyongya Pukku phit par de.
The United States congratulates the people of Burma on the election and commend all of the people and institutions in the country who worked together.
ဒီကဘုန်းနဲ့ပတ်သက်လို့ American ပြည်ထောင်စုကမြန်မာနိုင်ငံသားတွေကိုချီးကျူးဂုဏ်ပြုပါတယ်။ညဉ့်ညက်နဲ့တမိုင်းဝင်ရွေးကောက်ပွဲကျင်းပနိုင်မှုအတွက်လက်တွဲလှုပ်ဆောင်ခဲ့ကြတဲ့နိုင်ငံတွင်းမှာရှိကြတဲ့လူပုဂ္ဂိုလ်များအဖွဲ့အစည်းများနဲ့ဌာနအလုံးကိုချီးကျူးပါတယ
်။ရွေးကောက်ပွဲရလဒ်တွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတနည်းသုံးချိန်အလင်းတင်လို့ကြီးညာပြည့်လျက်ရှိရမှာလက်ရှိကြီးညာချက်တွေရတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအမတ်နေရအများစုအနိုင်ရရှိနေတာဖြစ်ပါတယ်။ဒါကြောင့်လဲခုလိုရွေးကောက်ပွဲရလဒ်တွေကြီးညာနေစဉ်ကာလမှာစိတ်ရှည်စွာစောင့်စားကြဖို့နှင့်ရွေးကောက်ပွဲလိလာစောင့်ကြည့်အခက်ခဲရေးပြည်တွင်းပြည်ပအဖွဲ့အစည်းတွေရဲ့ထုတ်ပြန်ချက်ကိုလည်းစောင့်စားကြဖို့ Josh Ernest ကတိုက်တွန်းလိုက်ပါတယ်။ဒါပေမဲ့ဒီ2015 November လရှိရဲ့ကျင်းပခဲ့တဲ့ရွေးကောက်ပွဲဟာမြန်မာနိုင်ငံသားတွေအနေနဲ့လွတ်လပ်စွာပထမဦးဆုံးကြိမ်မဲပေးခွင့်ရခဲ့ကြတာဖြစ်တယ်လို့အင်ပီရိုပြောခွင့်ရပုဂ္ဂိုလ်ကထောက်ပြပါတယ
်။ But what is clear is that for the first time ever millions of people in Burma voted in a meaningful competitive election. And despite some structural and systemic flaws we believe that Sunday's
ချင်းရှားတဲ့ချက်ကတော့ပထမဦးဆုံးကြိမ်ဖြစ်မြန်မာနိုင်ငံမှာလူတန်းပေါင်းများစွာဟာအထိပယ်လေးနဲ့ပြီးတော့ရှင်ပြန်ရတဲ့ရွေးကောက်ပွဲမှာမဲပေးခဲ့ကြတဲ့အတွက်ပါပဲ။ဒီကောက်ဝဲအနေထားနဲ့စနစ်ချိုးရင်းချက်တွေရှိပေမဲ့လည်းတနင်္ဂနွေနေ့မှာကျင်းပခဲ့တဲ့ရွေးကောက်ပွဲဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးဖော်ဆောင်မှုမှာအရေးကြီးတဲ့ခြေလှမ်းတစ်ခုအဖြစ်ကိုစားပြုတယ်လို့အမေရိကန်ပြည်ထောင်စုကယုံကြည်ပါတယ်
။ဒါအပြင်ရွေးကောက်ပွဲမတိုင်မီကသမရဦးသိန်းစိန်နဲ့ကာဝေးဦးစည်းချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အပြင်ဒေါအောင်ဆန်းစုကြည်တို့ကရွေးကောက်ပွဲရလဒ်တွေမြို့တော်ပြင်ဖြစ်စေလက်ခံမှဖြစ်ပြီးအတိမတ်ပြုမယ်လို့လူသီးရှင်ကြားထောက်ဖို့ပြောဆိုခဲ့မှုတွေအတွက်လည်းအမေရိကန်အစိုးရကချီးကျူးလိုက်ပါတယ
်။ We're also encouraged by public statements from President Thein Sein and the Commander in Chief saying they would accept the results as well as Aung San Suu Kyi and the National League.
ထပ်ပေါ်လာတဲ့ရွေးကောက်ပွဲရလဒ်ကိုလက်ခံပြီးအတိအမှတ်ပြုပါမယ်လို့သမ္မတဦးသိန်းစိန်နဲ့ကာကွယ်ရေးဦးစီးချုပ်တို့ကလူသီးရှင်ကြားထောက်ဖို့ပြောကြားခဲ့ကြတယ်လို့ဒေါအောင်ဆန်းစုကြည်ကလည်းရွေးကောက်ပွဲရဲ့ရလဒ်ကိုအေးစစ်စစ်လက်ခံကြပါလို့တိုက်တွန်းခဲ့တာနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကစိတ်အားတက်ရပြီးအစိုးရဖွဲ့စည်းနိုင်ရေးအတွက်နိုင်ငံရေးပါတီခေါင်းဆောင်တွေအားလုံးအထူးတကားလက်တွဲလှုပ်ဆောင်ပြီးတော့နိုင်ငံမှာငြိမ်းချမ်းတည်ငြိမ်ရေးအမျိုးသားပြန်လည်ရင်ကြားစေရေးအတွက်အရေးပါတဲ့ပုံကိုယ်တွေအားလုံးကူညီဆောင်ရွက်ကြဖို့ကိုလည်းတိုက်တွန်းပါတယ
်လောလောဆယ်ကနဦးရလတွေရမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့ရွေးကောက်ပွဲမှာ90ရာခိုင်နှုန်းကျော်နိုင်ကြေများပေမဲ့လို့လေပါတီကောင်းဆောင်ဒေါအောင်ဆန်းစုကြည်အနေနဲ့အစိုးရဖွဲ့နိုင်တော်မှ2008ဖွဲ့စည်းပုံခြေခံဥပဒေအရသမရဖြစ်လာနိုင်စရာရှိပေမဲ့လို့လေအပြောင်းအလဲကိုဖော်ဆောင်ရမှာဒေါအောင်ဆန်းစုကြည်ရဲ့အခန့်ကဏ္ဍဟာအရေးကြီးတယ်လို့ပြောခွင့်ရပုဂ္ဂိုလ်ကထောက်ပြခဲ့ပါတယ
် I think most directly I would say that it's already clear that Aung San Suu Kyi has had a powerful voice and bringing about some much needed reform.
တဲ့ပဲပြောရမယ်ဆိုရင်ဒေါ်ဆန်းစုကြည်အနေနဲ့မြန်မာနိုင်ငံအတွင်းမှာတကယ်ကိုလိုအပ်နေတဲ့ပြည်ပြင်ပြောင်းလဲရေးဖော်ဆောင်မှုနဲ့နိုင်ငံရေးစနစ်အပြောင်းလဲလုပ်နိုင်မှုလွှမ်းမိုးမှုရှိတယ်ဆိုတာကတော့ရှင်းတယ်ဆိုတာကျွန်တော်ပြောလိုပါတယ်ဒါပေမဲ့အဆုံးမှာတော့သူ့အနေနဲ့ဘလို့တရားဝင်တာဝန်တွေယူရမလဲဆိုတာကိုတော့မြန်မာနိုင်ငံသားတွေနဲ့မြန်မာအစိုးရကအဆုံးဖြတ်ပေးရမှာဖြစ်ပါတယ
်2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့ပြည်ပြင်းနဲ့ဒီမိုကရေစီဖော်ဆောင်ရေးဖြစ်လာဖို့အတွက်ပြင်ဆင်ရမယ့်နောက်တစ်ချက်ကိုလည်း George Ernest ကထောက်ပြခဲ့ပြီးအမေရိကန်ပြည်ထောင်စုအနေနဲ့ကတော့မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးအတွက်အတူရပ်တည်သွားမယ်လို့ဆိုပါတယ
် Another one of those rules is that right now 25% of the parliamentary seats are guaranteed to the military
ဖွဲ့စည်းပုံစီးမင်းနေတဲ့ပတ်သက်လို့လက်ရှိမှာထောက်ပြလို့ရတဲ့အချက်တစ်ချက်ကတော့လွတ်တော်မှာအမတ်နေရာ25ရာခိုင်နှုန်းကိုစစ်တပ်အတွက်အာမခံချက်ပေးထားတဲ့အချက်ပါပဲ။ဒါကြောင့်ပြင်ဆင်စရာတချို့ရှိတယ်လို့ကျွန်တော်တို့ထောက်ပြလိုပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာတိတ်ကိုထူးခြားလာတဲ့အပြောင်းလဲတွေတွေ့နေရပြီဆိုတာကတော့ဘယ်သူမှမငြင်းနိုင်ပါဘူး။အဲ့ဒီလိုအပြောင်းလဲဖြစ်ဖို့နဲ့မြန်မာနိုင်ငံသားတွေကိုယ့်နိုင်ငံရဲ့အုပ်ချုပ်ရေးမှာပုံမူပြောဆိုနိုင်ခွင့်ရှိဖို့ကြိုးပမ်းမှုမှာအမေရိကန်ပြည်ထောင်စုကအရေးပါတဲ့အခန်းကဏ္ဍကနေပါဝင်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံသားတွေအနေနဲ့အမေရိကန်ပြည်ထောင်စုကိုမိတ်ဆွေအဖြစ်ဆက်လက်အားကိုးနိုင်ပြီးမိမိတို့ရဲ့နှစ်သက်ရာအစိုးရမျိုးပေါ်ထွန်းနိုင်ရေးအတွက်ကြိုးပမ်းမှာကိုအမေရိကန်ပြည်ထောင်စုကအားပေးထောက်ခံသွားမှာဖြစ်ပါတယ်
။သမ္မတဥဘာမအစိုးရတက်လာပြီးနောက်ပိုင်းနိုင်ငံတကာကဝိုင်းကျင်ထားတဲ့မြန်မာအစိုးရနဲ့ထိတွေ့ဆက်ဆံခဲ့ပြီးအပြောင်းလဲကိုဖော်ဆောင်မှုထောက်ခံအားပေးခဲ့ရမှာမြန်မာနိုင်ငံဟာဥဘာမအစိုးရနိုင်ငံခြားရေးပေါ်လစီအောင်မြင်မှုတရအဖြစ်မကြာခဏထောက်ပြခြင်းခံခဲ့ရတာလည်းဖြစ်ပါတယ်။လျှက်ရှိရွေးကောက်ပွဲရဲ့အောင်မြင်မှုအတိုင်းတာပေါ်မူတည်ပြီးမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ပြစ်မှတ်ထားတံခါးပိတ်ဆို့မှုတချို့ကိုရုပ်သိမ်းပေးဖို့စဉ်းစားပွေရရှိတယ်လို့သမ္မတမျိုးသားလုံချုံရေးလက်ထောက်အကြံပေးဘင်ရုတ်စ်ကမကြာသေးမီကပြောကြားခဲ့တာလည်းဖြစ်ပါတယ်။သမ္မတဥဘာမမြန်မာနိုင်ငံကို2012နဲ့2014တို့ကတွားရောက်ခဲ့တာကိုကြည့်ချင်းအားဖြင့်လေနှစ်နိုင်ငံဆက်ဆံရေးပုံမခိုင်မအောင်ထားရှိလို့တဲ့ဆန္ဒအမေရိကန်ပြည်ထောင်စုမှရှိတယ်ဆိုတာကိုလေပြတာရရောက်တယ်လို့ George Ernest ကဖြေကြားခဲ့ပါတယ်ရှင်
။ဒေါ်လာလာတမ်းပါရှင် VOA မြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညနေခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့မြန်မာရွေးကောက်ပွဲအပေါ်နိုင်ငံတကာရဲ့အုံပြန်မှုတွေအကြောင်းကိုတင်ပြပါအောင်မယ်ရှင်။အမျိုးသားညီညွတ်ရေးနဲ့ရင်ကြားစစ်ရေးကိုဦးစားပေးလှုပ်ဆောင်တဲ့အနေနဲ့နိုဝင်ဘာလ10ရက်နေ့မှာကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်တွေကိုအားလုံးကလေးစားလိုက်နာကြဖို့ EU ဥရောပသမဂ္ဂအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။အလားတူပဲအထွေထွေရွေးကောက်ပွဲအဖို့အချက်မရှိအောင်မြင်စွာပြီးဆုံးသွားခဲ့တဲ့အပေါ်ကုလသမဂ္ဂနဲ့တခြားနိုင်ငံတကာအတိုင်းအဝိုင်းကကြေညာချက်အမျိုးမျိုးထုတ်ပြန်ပြီးတော့ကြိုးဆိုလိုက်ကြပါတယ်။အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်။
နိုဝင်ဘာလ10ရက်နေ့မှာကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်တချို့ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတနင်္လာနေ့ကကြေညာခဲ့တဲ့အထက်အန်အေဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအများစုအနိုင်ရနေတယ်ဆိုတော့ရလဒ်တွေတဖြည်းဖြည်းထွက်ပေါ်လာနေတဲ့အချိန်မှာပဲဒီမိုကရေစီစနစ်ကိုလေးစားလိုက်နာပြီးမြန်မာပြည်သူပြည်သားတွေကရွေးကောက်ပွဲမှာငြိမ်းချမ်းစွာမဲပေးကြတဲ့အပေါ်နိုင်ငံတကာအသံအဝိုင်းကချီးကျူးပြောဆိုမှုတွေတနင်္လာနေ့ကထွက်ပေါ်လာခဲ့တာပါမြန်မာနိုင်ငံမှာကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်တွေကိုလေးစားလိုက်နာကြဖို့ EU ဥရောပသမဂ္ဂအဖွဲ့ကြီးရဲ့နိုင်ငံခြားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဂယ်ရီနီကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုလိုက်တဲ့အကြောင်းမိုဂယ်ရီနီရဲ့ပြောခွင့်ရအမျိုးသမီးမာယာကိုချန်းချစ်ကပြောပါတယ်
Now in the post-election period that ensues, it will be critical for all sides to accept the results in a spirit
ကိုချီမရွေးကောက်ပွဲကျင်းပပြီးစီးသွားပြီဖြစ်တဲ့တွေ့မျိုးသားညီညွတ်ရေးနဲ့ရင်ကြားစီရေးကိုအလေးပေးလှုပ်ဆောင်တဲ့အနေနဲ့အားလုံးကရွေးကောက်ပွဲရလဒ်တွေကိုလေးစားလိုက်နာကြဖို့အရေးကြီးပါတယ်
။ EU ဥရောပသမဂ္ဂဟာမြန်မာနိုင်ငံမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေရွေးကောက်ပွဲမဲပေးမှုတွေနဲ့မဲပေးပြီးနောက်အခြေအနေတွေကိုအနီးကပ်လေ့လာဆောင်ကြဖို့ရောက်ရှိနေတဲ့နိုင်ငံတကာအဖွဲ့အစည်းတွေထဲမှာအကြီးဆုံးအဖွဲ့အစည်းတစ်ခုလည်းဖြစ်ပါတယ်။နှစ်ပေါင်းများစွာအတွင်းပထမဆုံးအကြိမ်အဖြစ်နိုင်ငံရေးပါတီအားလုံးပါဝင်ရှင်ပြိုင်ခဲ့တဲ့ဒီရွေးကောက်ပွဲဟာငင်းငင်းချမ်းချမ်းနဲ့ပြီးဆုံးသွားတာကိုတွေ့ရတယ်လို့လဲမာယာကိုချန်းချစ်ကပြောပါတယ
် elections were contested by all major political parties in an atmosphere that was
ဒီရွေးကောက်ပွဲမှာအဓိကနိုင်ငံရေးပါတီအားလုံးကဝင်ရောက်ရှင်ပြိုင်ခဲ့ကြတာဖြစ်ပြီးရေပူရအဖြစ်ငင်းချမ်းပြီးစီကံတည်ဝတ်မှုရှိတဲ့အခြေအနေတွေအောက်မှာကျင်းပခဲ့တာကိုတွေ့ရပါတယ်
ဒါအပြင်ရွက်ကောက်ပွဲနေ့မှာအလုံးအရင်နဲ့မဲပေးခဲ့ကြတဲ့သူတွေကိုလည်းအခုလိုမှတ်ချက်ပေးခဲ့ပါတယ
် There was an impressive turnout on the election day which bears the testimony to the commitment
ရွက်ကောက်ပွဲနေ့မှာမဲပေးခဲ့ကြသူတွေအင်းနဲ့အားနဲ့မဲပေးခဲ့ကြတာကိုကြည်ချင်းအဖြစ် တိုင်းပြည်အတွင်းဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုမြန်မာပြည်သူပြည်သားတွေအနေနဲ့ဘယ်လောက်ထိလိုလားတောင်းတနေကြတယ်ဆိုတာကိုပြသလိုက်တာပဲဖြစ်ပါတယ်
ရွေးကောက်ပွဲအတွင်းကနဦးတွေ့ရှိခဲ့တဲ့လေးလာသုံးသက်ချက်တွေနဲ့ပတ်သက်လို့ EU ရဲ့မြန်မာနိုင်ငံဆိုင်ရာရွေးကောက်ပွဲလေးလာရေးအဖွဲ့အကြီးအကဲလည်းဖြစ်ဥရောပပါလီမန်ရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့ Alexandra Graf Lambsdorff ကဦးဆောင်ပြီးဒီကနေ့နိုဝင်ဘာလ10ရက်နေ့မှာရန်ကုန်မြို့မှာထုတ်ပြန်ကြေညာသွားမှာဖြစ်ပါတယ်အလားတူပဲကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်အပါအဝင်နိုင်ငံကအတန်းဝိုင်းကလည်းတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲအပေါ်မျှော်လင့်ချက်တွေစိုးရိမ်မှုတွေနဲ့ပတ်သက်လို့တနင်္လာနေ့ကထုတ်ဖော်ပြောဆိုခဲ့ကြပါတယ်ရောက်ပွဲအတွင်းမဲပေးခဲ့ကြသူတွေနဲ့ပတ်သက်လို့အတွင်းမှုချုပ်ဘန်ကင်မွန်ကပြောဆိုခဲ့တာနဲ့ပတ်သက်လို့အတွင်းမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကတင်းနယ်လာနေ့ကကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောဆိုပါတယ
် The Secretary General however wishes to congratulate the people of Myanmar for their patience dignity and enthusiasm as they participated
in the ကကျင်းပခဲ့တဲ့တမိုင်းဝင်ရွေးကောက်ပွဲမှာပါဝင်မဲပေးခဲ့ကြသူတွေအနေနဲ့စိတ်ရှိဂုဏ်ရှိစွာနဲ့တက်တက်ကြွကြွမဲပေးခဲ့ကြတာကိုအတွင်းမှုချုပ်ကချီးကျူးဂုဏ်ပြုလိုက်ပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အပါအဝင်ပြည်နယ်တိုင်းဒေသကြီးနဲ့ဒေသခံရွေးကောက်ပွဲကော်မရှင်အရာရှိတွေအနေနဲ့သူတို့ရဲ့အရေးပါတဲ့လုပ်ငန်းတွေအောင်မြင်အောင်လုပ်ဆောင်နိုင်တာကိုလည်းအတွင်းမှုချုပ်ကအတိအမှတ်ပြုပြောကြပါတယ်ရွေးကောက်ပွဲရလဒ်တွေတဖြည်းဖြည်းထွက်ပေါ်လာတာနဲ့အညီရွေးကောက်ပွဲဆိုင်ရာအစီအစဉ်တွေမပြီးဆုံးမခြင်းသက်ဆိုင်သူအားလုံးကလည်းတည်ငြိမ်အေးချမ်းစွာနဲ့လေးစားသမှုပြုပြီးနေထိုင်ကြဖို့အတွင်းမှုချုပ်ကတိုက်တွန်းလိုက်ပါတယ်
။ရွေးကောက်ပွဲဆိုင်ရာကုလသမဂ္ဂရဲ့အသေးစိတ်သဘောထားတွေကိုတော့နောက်ပိုင်းမှာထုတ်ပြန်သွားမယ်လို့ဆိုပါတယ်။တင်းနှင်းကနေကကျင်းပခဲ့တဲ့ရွေးကောက်ပွဲအောင်မြင်ချောမွေ့စွာပြီးဆုံးသွားတဲ့နဲ့ပတ်သက်လို့မြန်မာအင်းကြီးချင်းတရုတ်နိုင်ငံကလည်းကြိုးဆိုကြောင်းနိုင်ငံရေးဌာနပြောခွင့်ရပုဂ္ဂိုလ်ဟောင်းလီကတင်းလာနေကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းထည့်သွင်းပြောကြားသွားပါတယ်။မြန်မာနိုင်ငံရဲ့ရေရှည်ဖွံ့ဖြိုးတိုးတက်မှုကိုဖြစ်ပေါ်စေမဲ့နိုင်ငံရေးအရဆောင်ရွက်မှုတွေကိုမိတ်ဆွေအင်းကြီးချင်းနိုင်ငံတစ်ခုဖြစ်တဲ့တရုတ်နိုင်ငံအနေနဲ့ဆက်လက်ပံ့ပိုးပေးသွားမယ်အကြောင်းနဲ့ရွေးကောက်ပွဲနဲ့သက်ဆိုင်တဲ့အကူအညီတွေကိုလည်းတရုတ်နိုင်ငံကဆက်ပေးသွားမှာဖြစ်တဲ့အကြောင်းသတင်းစာရှင်းလင်းပွဲအတွင်းဟောင်းလီကထည့်သွင်းပြောကြားသွားပါတယ်တရုတ်နိုင်ငံရဲ့ဌာနကအာရှရေးရာအထူးတန်တမာဆွန်ကုံရှန်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာမြန်မာအစိုးရရဲ့ဖိတ်ကြားချက်အရရွေးကောက်ပွဲကိုလေ့လာစောင့်ကြည့်ဖို့မြန်မာနိုင်ငံမှာရောက်ရှိနေပါတယ်ခင်ဗျာ
ကိုယ်စော်ဝင်လိုက်ပါရှင်ခုတော့ရွေးကောက်ပွဲစောင့်ကြည့်ခဲ့တဲ့ကတာစင်တာရဲ့သတင်းစာရှင်းလင်းပွဲဖက်ကိုအလှည့်ပေးရအောင်ပါပြီးခဲ့တဲ့မြမရွေးကောက်ပွဲဟာမြမတမိုင်းမှာပြည်တွင်းရောပြည်ပပါစောင့်ကြည့်ခွင့်အရာဆုံးရွေးကောက်ပွဲဖြစ်တယ်လို့ပြောင်းလဲရေးအတွက်မြမလူလူရဲ့ပူပေါင်းပါဝင်မှုဟာအတော်ချီးကျူးစရာကောင်းတယ်လို့နိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့ဖြစ်တဲ့ကတာစင်နက်ကပြောပါရယ်ရွေးကောက်ပွဲမှာစိုးရင်စရာတွေရှိခဲ့ပေမဲ့လို့ရေပုံရအားဖြင့်တော့ငြင်းငြင်းချမ်းချမ်းပြည်ဆုံးသွားခဲ့တယ်လို့ဆိုပါရယ်ကတာစင်နာရဲ့မြမရွေးကောက်ပွဲနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲကိုသတင်းသွားယူခဲ့တဲ့ကိုသားညွန်ဦးကပြောပြပေးမှာပါ
ကတာစင်တာအနေနဲ့ကတော့ဒီရွေးကောက်ပွဲရဲ့အတွင်းနိုင်ငံဟွမ်းကမဲယုံပေါင်း245ယုံကိုတွားရောက်လေ့လာကြည့်ရှုခဲ့ပြီးတော့အားလုံးလူလူမှာရွေးကောက်ပွဲလုပ်ငန်းစဉ်ပုံမှန်အတိုင်းဖြစ်တာကိုရေဝရအဖြစ်တွေ့ခဲ့ရတယ်လို့ဆိုပါရယ်အခုဒီရွေးကောက်ပွဲအတွင်းမှာနိုင်ငံတကာလေ့လာစောင့်ကြည့်သူ1200နီးပါးနဲ့ပြည်တွင်းကလေ့လာစောင့်ကြည့်သူ12000နီးပါးရှိခဲ့တာမို့လို့မြန်မာနိုင်ငံအတွင်းအရက်ဖက်လူမှုဖွဲ့စည်းတွေအားကောင်းလာမှုနဲ့ရွေးကောက်ပွဲလုပ်ငန်းစဉ်ပွင့်လင်းမြင်သာမှုရှိတယ်လို့ကတာစင်တာကလေ့လာရေးအဖွဲ့ကိုဦးဆောင်တဲ့ဂျေဆင်ကာတာကပြောပါတယ
်။ In almost every polling station that we visited there were party
ကျွန်တော်တို့သွားခဲ့တဲ့မဲယုံတွေအားလုံးဒီဘက်မှာနိုင်ငံရေးပါတီတွေကမဲယုံကိုယ်စားလှယ်တွေအနေနဲ့မဲပေးမှုကိုစောင့်ကြည့်ခွင့်ရထားပါတယ်။ဒါကြောင့်ပြောရမယ်ဆိုရင်တော့မြန်မာနိုင်ငံတိုင်းမှာတော့ဒါဟာစောင့်ကြည့်စစ်ဆေးခွင့်အရာဆုံးရွေးကောက်ပွဲလို့ဆိုရင်မှားမယ်မထင်ပါဘူး ။မြန်မာပြည်သူတွေဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်မြန်မာလူထုရဲ့ပူးပေါင်းပါဝင်မှုနဲ့ရွေးကောက်ပွဲနေ့မှာသူတို့ရဲ့နိုင်ငံသားအခွင့်အရေးအတွက်တက်တက်ကြွကြွပါဝင်ခဲ့ကြတာဟာထူးထူးကဲကဲချီးကျူးစရာဖြစ်တယ်လို့ဂျေဆင်ကာတာကပြောပါတယ်။မဲယုံတွေကိုလေးလာစစ်ဆေးကြည့်ရှုရတော့လေကြီးကြီးမားမားပြဿနာမျိုးမရှိခဲ့ဘူးလို့သူကဆိုပါတယ
်။ We did see minor procedural problems in a variety of places
ကျွန်တော်တို့သွားတဲ့မဲယုံတချို့မှာပြဿနာအသေးလေးတွေကိုတော့တွေ့ခဲ့ရပါတယ်။ဒါပေမဲ့မဲယုံဝန်ထမ်းတွေအတွေ့အကြုံမရှိတာနဲ့မဲယုံလုံသားမလုံလောက်မှုတွေကြောင့်ဖြစ်တယ်လို့ယူဆပါတယ်။တခုကတော့မဲဆန္ဒနယ်ပြပမှာပေးခဲ့တဲ့ကြိုတင်မဲတွေကိစ္စကိုတော့ကျွန်တော်တို့စိုးရိမ်မကင်ဖြစ်ပါတယ်။မဲဆန္ဒနယ်ပြပကြိုတင်မဲပေးမှုတွေကိုစစ်ဆေးကြည့်ရှုခွင့်မရတဲ့အပေါ်မှာစိုးရိမ်မကင်ဖြစ်ရတဲ့အကြောင်းကိုလည်းကျွန်တော်တို့ကာတာစင်တာရောတခြားနိုင်ငံတကာစောင့်ကြည့်သူတွေပါစီရင်ခံစာထုတ်ပြန်ခဲ့ပြီးပါပြီ ။ရွေးကောက်ပွဲကိုလာရောက်စစ်ဆေးကြည့်ရှုတဲ့အထဲ The Elders လို့ခေါ်တဲ့နိုင်ငံတကာကထင်ရှားတဲ့ခေါင်းဆောင်ဟောင်းတွေပါဝင်ဖွဲ့စည်းထားတဲ့ကမ္ဘာရပ်မြေရပ်ဖအဖွဲ့ကြီးက Ireland တမန်ဟောင်း Mary Robertson တူလေးအပါအဝင်ဖြစ်ပါတယ်။သူ့အနေနဲ့ဒီလိုမျိုးပြောင်းလဲတွေဖြစ်လာတဲ့အပေါ်မှာမြန်မာလူထုကိုအဓိကချီးကျူးမိတယ်လို့ပြောပါတယ်။
Congratulate them for their extraordinary commitment to move this country forward and not only
ရွေးကောက်ပွဲနေ့တစ်နေ့တည်းမကပါဘူးဒီမတိုင်ခင်လတွေနှစ်တွေကမြန်မာပြည်သူတွေအနေနဲ့မြန်မာနိုင်ငံကြီးအပြောင်းလဲဖြစ်စေရေးရှေ့ဆက်သွားနိုင်ဖို့ထူးထူးကဲကဲပိုင်းဖြတ်ပြင်ဆင်ဆောင်ရွက်ချက်အပေါ်မှာအင်မတန်ကိုချီးကျူးမိပါတယ
်ရွေးကောက်ပွဲနေ့မှာမနေ့အစောပိုင်းကလေးကလာရောက်မဲပေးကြသူတွေနဲ့တန်းရှိကြီးဖြစ်နေပြီးတော့ရွေးကောက်ပွဲပေါ်မှာဒီတက်တက်ကြွကြွနဲ့စစ်အားထက်သန်နေကြတယ်လို့နိုင်ငံတကာလှိလာစောင့်ကြည့်သူတွေကပြောပါတယ်ကတ္တာစင်တာအပါအဝင်နိုင်ငံတကာစောင့်ကြည့်ရေးအဖွဲ့တွေအနေနဲ့မဲဆန္ဒနဲ့ပြန်ပကြိုတင်မဲပေးမှုတွေကိုလှိလာခွင့်မရခဲ့ပေမဲ့လို့အခုဒီရွေးကောက်ပွဲနေ့မှာတော့တက်စခန်းတွေအတွင်းကမဲယုံတွေကိုတွားရောက်လည်လာခွင့်ရခဲ့တယ်လို့ဂျစ်စင်ကာတာကပြောပါတယ
်
စစ်တပ်တွင်းကမဲယုံတွေကိုတွားရောက်ကြည့်ရှုခွင့်ရခဲ့ပါတယ်ကျွန်တော်တို့ကိုယ်တိုင်လည်းစစ်တပ်ကမဲယုံ၄-၅ခုလောက်ကိုတွားရောက်ခွင့်ရခဲ့ပါတယ်အဲ့ဒီမှာတော့အတိုက်ခံပါတီအပါအဝင်ပါတီကကိုယ်စားလှယ်တွေကိုပါတွေ့ရပါတယ်ဖြစ်ရက်အနေချင်းကလွဲရင်တော့အားလုံးခြုံပြောရင်စစ်တပ်တွင်းကမဲယုံတွေကိုတွားရောက်ကြည့်ရှုခွင့်တော့ရခဲ့ပါတယ်
သူတို့အနေနဲ့စိုးရိမ်မကင်းဖြစ်တဲ့အထဲမှာတော့ပြည်အောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့အခုမဲဆန္ဒဒီရလဒ်တွေထုတ်ပြန်ပေးမှုနောက်ကျနေတဲ့အခြေအနေဖြစ်တယ်လို့ဆိုပါတယ်။ဒါကြောင့်လဲလာမယ့်ရက်တွေအထိကိုဒီအခြေအနေတွေအပေါ်မှာကတ္တာစင်တာအနေနဲ့စောင့်ကြည့်တော်မယ်လို့ပြောပါတယ်။ကတ္တာစင်တာရဲ့ဒီမြန်မာနိုင်ငံရုံးခွဲကို2013ခုနှစ်နှောင်းပိုင်းကစတင်ဖွင့်လှစ်ခဲ့တာဖြစ်ပြီးတော့2014ခုနှစ်ကလေးကရွေးကောက်ပွဲရည်ရှိစောင့်ကြည့်မှုတွေလုပ်ခဲ့ပါတယ်။အခုဒီရေတူစောင့်ကြည့်သူတွေကိုလည်းရွေးကောက်ပွဲနေ့မှာတိုင်းနဲ့ပြည်နယ်အားလုံးကိုပို့ထားနိုင်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။
ကိုတာညုံပါရှင်ခုတော့တွေ့ဆုံဝင်းမြန်ခန့်အလဲပါပြီးခဲ့တဲ့မြမရွေးကောက်ပွဲမှာချိုးဝင်းချက်တချို့ရှိခဲ့ပေမဲ့ပြဿနာကြီးကြီးမားမားမရှိဘဲအောင်မြင်စွာကျင်းပနိုင်ခဲ့တာတွေ့ရလို့ဝမ်းမြောက်ကြောင်းနဲ့ရွေးကောက်ပွဲလွန်ကာလကိုစောင့်ကြည့်ကြဖို့အရေးကြီးကြောင်းအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်အခြေစိုက် IRI International Republican Institute ဥက္ကဋ္ဌကပြောလိုက်ပါတယ်ရွေးကောက်ပွဲဟာပါနိုင်မဟုတ်ဘဲဒီမိုကရေစီခရီးအတွက်လမ်းပြမှတ်တိုင်တစ်ခုရာဖြစ်ပြီးမြမနိုင်ငံအနေနဲ့ရှေ့ဆက်လျှောက်ဖို့တခုတည်းသောလမ်းကတော့လူထုကဒီရွေးကောက်ပွဲမှာထုတ်ဖော်ခဲ့ကြတဲ့ဆန္ဒအတိုင်းယုံကြည်လက်ခံမှုအရေးကြီးဆုံးဖြစ်ပါတယ်လို့ IRI ဥက္ကဋ္ဌ Mark Green ကပြောဆိုပါရယ်ရန်ကုန်ရုံးခွဲတာဝန်ခံဒေါကင်ဆိုဝင်းကရန်ကုန်မြို့ကိုရောက်နေတဲ့ IRI ဥက္ကဋ္ဌကိုတည်တံ့တွေ့ဆုံမေးမြန်းထားပါရယ်ရှင်
Good morning sir
Morning good to be with you
Yeah welcome to our election special program
မင်္ဂလာပါရှင်ကျမတို့ရဲ့ရွေးကောက်ပွဲထူးစီစဉ်ကနေကြိုဆိုပါရယ်တိတ်အရေးကြီးတဲ့ရွေးကောက်ပွဲအပြီးနောက်တနေ့ဒီလိုမနေ့ခင်းမှာတွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်မနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကြိုတင်ပြီးတော့ဘယ်လိုများခံမှန်းလို့ရပါလဲရှင
် First off I think it was a remarkable undertaking. I don't think we should underestimate how difficult it is to stage an election
ဒီရွေးကောက်ပွဲကိုထူးထူးခြားခြားအထမြတ်အောင်ကျင်းပနိုင်ခဲ့တယ်လို့ပထမဦးဆုံးမှတ်ချက်ပေးပြစေ။နေရာတော်ပြများမှာမတူတဲ့မဲလက်မှတ်၄မျိုးပေးဖို့စီစဉ်ရတဲ့ဒီလိုခက်ခဲတဲ့အလုပ်ကိုရှော့မတွက်စေချင်ပါဘူး။ဘယ်နိုင်ငံမှမဆိုမဲပေးတာမဲရည်တွက်တာစတဲ့အသေးစိတ်အလုပ်တွေကိုတာဝန်ယူကြရတယ်ဆိုတာမလွဲပါဘူး။သူတို့ပြင်ဒီမိုကရေစီခရီးချီတက်နေစေဒီနိုင်ငံမှာဒီလိုလုံနိုင်ခဲ့တာတွေ့ရလို့လေးစားမိပါတယ်နောက်တစ်ခုကမဲယုံနာတွေမှာခိုက်ရန်ဖြစ်ပွားတာတွေအကြီးအကျယ်ဖြစ်တာတွေမတွေ့ခဲ့ရသလိုပြဿနာကြီးကြီးမားမားတွေလည်းမရှိခဲ့တာကိုလည်းလေးစားမိပါတယ်ဒါတွေအားလုံးစနစ်တကျရှိခဲ့လို့အားရမိပါတယ်အခုတော့အားလုံးကနောက်ဆုံးအပြီးရလတ်ကိုစောင့်ကြည့်နေရတဲ့အဆင်ဖြစ်ပါတယ်ရွေးကောက်ပွဲအကြိုထက်ရွေးကောက်ပွဲအလွန်ကာလမှာဘာဖြစ်လာမလဲဆိုတာကိုစောင့်ကြည့်ကြဖို့ပို့ပြီးတော့ရေးကြည့်ပါတယ်ဇလန်းကအခုမှရေးနေတုန်းပဲရှိပါသေးတယ်ဒါကြောင့်ကျွန်တော်တို့အနေနဲ့ဒီရွေးကောက်ပွဲအထမြောက်တာဟာဒီမိုကရေစီခရီးရှေ့ဆက်သွားနေတာဖြစ်တဲ့အတွက်ကျေးဇူးတင်ရမယ့်အခိုက်အတန့်ပဲဖြစ်ပါတယ်
Story that is obviously still being written but nonetheless I think we should take a moment to be grateful that democracy is moving forward
And this morning we received the press release from the State Department also
Okay ဒီနေ့မနေ့မှာပဲအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကရောကုလသမဂ္ဂဆိုင်ရာအမေရိကန်အမြဲတမ်းကိုယ်စားလှယ်Samantha Powers ကပါမြမရွေးကောက်ပွဲကိုတည်တည်ငြိမ်ငြိမ်နဲ့ကျင်းပနိုင်ခဲ့တဲ့အတွက်မြမလူထုကိုဝမ်းမြောက်ဂုဏ်ယူတဲ့အကြောင်းကြေညာချက်တွေထုတ်ပြန်ခဲ့ပါတယ်။ဒီ American ပြည်ထောင်စုရဲ့မြမနိုင်ငံအပေါ်ထိတွေ့ဆက်ဆံရေးမှုဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်ထိရောက်မှုရှိတယ်ဆိုပြီးတော့သမ္မတဥပမာအစိုးရရဲ့နိုင်ငံခြားရေးမူဝါဒအောင်မြင်မှုတရက်အနေနဲ့တင်စားပြောထားတာတွေရှိပါတယ်။ဒီတော့ IRI ဥက္ကဋ္ဌအနေနဲ့ဒီ American ရဲ့မြမအပေါ်ထားရှိတဲ့မူဝါဒကိုဘယ်လိုများသဘောထားပါလဲရှင်
။Well again I think we look at this as a long journey. We've been working IRI.
ကျွန်တော်တို့အနေနဲ့ကတော့ဒါဟာခရီးရှိတစ်ခုလို့ယူဆပါရယ်။ IRI အနေနဲ့ဒီနိုင်ငံနဲ့25နှစ်ကြာဆက်သွယ်ရှိနေကြတာပါ။ဒီမိုကရေစီရေးအတွက်အရေးကြီးတယ်လို့ယုံကြည်တာကြောင့်အလေးနက်ထားလိုက်လိုက်လဲလဲကူညီနေတာဖြစ်ပါတယ်။မြန်မာနိုင်ငံဟာအဖက်ဖက်ကအလားအလာကောင်းတဲ့နိုင်ငံဖြစ်တယ်လို့မြန်မာလူထုဟာလည်းလေးစားဖို့ကောင်းပါလေ။နိုင်ငံရဲ့အနာဂတ်ဟာတောက်ပြောင်မှုရှိပြီးတော့အကန့်အသတ်လည်းမရှိပါဘူး။ခရီးရှိအဆင့်ဆင့်ကိုရှေ့ဆက်တက်လန်းကြရမှာဖြစ်တယ်လို့လုတ်စရာတွေအများကြီးလိုအပ်နေစေဖြစ်ပါတယ်။ရှေ့ဆက်ကြဖို့အရေးကြီးတဲ့ခီးရှည်ရှောက်လန်းရာမှာကျွန်တော်တို့တွေတက်တာအားပါဝင်ခင်ရလို့ကျေးဇူးတင်ပါတယ
်။ Journey that is clearly an important one and is moving forward and so we feel grateful to be part of this.
and also the IRI roles in this electoral process in this country.
IRI အနေနဲ့မြန်မာရွေးကောက်ပွဲအထမြောက်အောင်အထောက်အကူပြုတဲ့လုပ်ငန်းတွေနဲ့စူးစမ်းပေးကြတာရှိပါတယ်။ရွေးကောက်ပွဲဆိုင်ရာပညာပေးနဲ့ပတ်သက်ပြီးတော့လူမှုအခြေပြုအဖွဲ့အစည်းတွေနောက်နိုင်ငံရေးပါတီတွေရွေးကောက်ပွဲကော်မရှင်ကတာဝန်ရှိသူတွေကိုအလျင်းသိမ့်တယ်လို့တင်နန်းတွေပေးကြတာလည်းရှိပါတယ်။ဒီလိုတင်နန်းတွေပေးနိုင်ခဲ့တဲ့ IRI ရဲ့ကြိုးပမ်းမှုအပါအဝင်မေယုံတွေမှာတာဝန်ကျသူတွေစနစ်တကျဆောင်ရွက်မှုတွေကိုလည်းမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးခီးရအောင်တွန်းအားပေးနေတဲ့ IRI ရဲ့ကြိုးပမ်းမှုတွေကိုအရာကျင်းတာရည်နဲ့အတူဂုံရောဂုံယူမိပါလားရှင
် Well I'm proud of it I'm grateful for it certainly but you know this is about the people of this great country
ကျွန်တော်ဂုံလဲယူပါတယ်ကျေးဇူးလဲတင်ပါတယ်တကယ်တော့ IRI ထက်ဒီနိုင်ငံကပြည်သူတွေအတွက်ပို့ပြီးတော့ဂုံယူရမှာပါ IRI ရဲ့အခန်းကဏ္ဍကဘာလို့ကြပါလို့ပြောဖို့မဟုတ်ပါဘူးမြန်မာပြည်သူတွေကဘာလို့ကြင်ကြတယ်လဲဆိုတာသိကြပါတယ်တခုတော့ရှိပါတယ်ကိုယ့်ရဲ့အနာဂတ်ကံကြမ္မာကိုကိုယ်တိုင်ဖန်တီးခွင့်ရှိတဲ့အမေရိကန်ပြည်ထောင်စုရဲ့နိုင်ငံသားတယောက်အနေနဲ့ဒီလိုခွင့်ရေးမျိုးကိုမြန်မာပြည်သူတွေခံစားစေခြင်းနဲ့စေတနာဖြစ်ပါတယ်။ဒီလိုခံစားနိုင်အောင်ကျွန်တော်တို့ခီးဝေးကိုရှောက်လန်းခဲ့ကြရတာပါ။ကျွန်တော်တို့ရဲ့အတွေ့အကြုံတွေအရတခြားလူတွေလည်းကိုယ့်ကြမ္မာကိုဖန်တီးနိုင်အောင်တစ်ဖက်တစ်လမ်းကကူညီခွင့်ရတဲ့အတွက်ကံကောင်းပါလေ။အခုရွေးကောက်ပွဲမှာ IRI အနေနဲ့ပါဝင်ကူညီနိုင်လို့ဝမ်းသာရတယ်လို့မြန်မာပြည်သူတွေအတွက်လည်းစိတ်လို့ရှားမိပါလေ။
Yes, the post-election period is really critical for this country and for this
Okay, ညီမပြည်သူတွေအတွက်ရွေးကောက်ပွဲလွန်ကာလဟာတိတ်ကိုရေးကြည့်ပါတယ်။အရင်အတွေ့အကြုံတွေအရာစိတ်ချလက်ချမနေနိုင်ကြသေးဘဲနဲ့လူမှုအစိုးရမှုတွေရှိနေကြပါတယ်။နိုင်ငံတကာကလည်းစောင့်ကြည့်နေကြပါတယ်။ဒီတော့မြန်မာလူမှုစိတ်အေးအေးနဲ့ထားပြီးစောင့်ကြည့်ကြဖို့ဘယ်လိုများအကြံပေးချင်ပါလဲရှင်
။ Well, you know, as you pointed out, a lot of international observers came in and many of them
ဟုတ်ပါတယ်ခင်ဗျားပြောသလိုပါပဲနိုင်ငံတကာအကဲခတ်အဖွဲ့တွေတော်တော်များများလာရောက်တာရှိပါတယ်တကယ်တော့ဒီရွေးကောက်ပွဲကိုအကဲဖြတ်ဖို့ကမြန်မာပြည်သူတွေပေါ်မှာပဲမူတည်ပါတယ်ဒီရွေးကောက်ပွဲရဲ့ရလဒ်ကိုကျင်းပတဲ့အခါသူတို့ရဲ့ဆန္ဒနဲ့တထက်ထဲကြတယ်လို့ယုံကြည်ကြတယ်ဆိုရင်တော့တိုးတက်တယ်လို့ပြောရမှာပေါ့ရှေ့ကခြေတလန်းတိုးတယ်လို့ဆိုရမှာပါဒီရပိုင်းတွေမှာရလဒ်တွေကိုစောင့်ကြည့်ကြရမယ်အခွင့်အရေးဟာအရေးကြီးပါတယ်ဒါဟာခီးရှည်ကြီးပါအမေရိကန်ပြည်ထောင်စုမှာလည်းအားလုံးအတွက်အဖြေမရှိပါဘူးတက်တန်းအနည်း200ကျော်အတွင်းအမားတွေလည်းအများကြီးရှိခဲ့မှာပါမြန်မာနိုင်ငံလိုနိုင်ငံတွေကိုပြောပြလို့ရတာကကျွန်တော်တို့အမားတွေအများကြီးလုတ်ခဲ့ပူပါတယ်မိတ်ဆွေတို့အနေနဲ့ကျွန်တော်တို့လိုအမားမျိုးထပ်မလုတ်မိအောင်သင်ငန်းစာယူဖို့တိုက်တွန်းပါတယ်တောက်ပတဲ့အနာဂတ်အတွက်နီလန်းတွေကြံစကြရမှာပါရွက်ောက်ပွဲဟာခီးရှည်တစ်ခုဖြစ်လမ်းပြတဲ့ဆိုင်းဘုတ်တစ်ခုပါပဲခီးလမ်းစုံမဟုတ်ပါဘူးပန်းတိုင်လည်းမဟုတ်ပါဘူးလူအများစုကရွက်ောက်ပွဲကျင်းပပြီးတာနဲ့ဒီမိုကရေစီခီးရောက်ပြီလို့ထင်တတ်ကြပါတယ်အခုမှခီးကအဆပဲရှိပါသေးတယ်ရွေးကောက်ပွဲဟာလူရည်ရဲ့စန္ဒကိုထင်ရစေတဲ့အသုံးချရမယ့်အရေးအကြီးဆုံးကိရိယာတစ်ခုပဲဖြစ်ပါတယ်။အစိုးရတရက်ကိုပုံဖော်ပေးမယ့်ပစ္စည်းတစ်ခုပဲဖြစ်ပါတယ်။မြန်မာပြည်သူတွေသူတို့ရဲ့နာဂတ်ကိုပုံဖော်ဖို့ဒီရွေးကောက်ပွဲကိုဘယ်လိုအသုံးချသွားမလဲဆိုတာကျွန်တော်တို့စောင့်ကြည့်သွားမှာပ
ါ။we've been here for a while we hope to be here for a while and work closely with the Burmese people as they craft this future.
Yes, IRI's reputation being an international observer for the elections.
IRI ဟာနိုင်ငံတကာမှာအထူးသဖြင့်ပေါ့လေဒီမိုကရေစီအသွင်ကူးပြောင်းစနိုင်ငံတွေမှာရွေးကောက်ပွဲအကဲခတ်တဲ့အဖွဲ့အစည်းဖြစ်နေနာမည်ကြီးပါတယ်။အခုဒီနိုင်ငံမှာဆိုရင်အရင်နာမည်ပြည့်နေတဲ့ကြိုတင်မဲ့ကိစ္စပေါ့နော်။မဲဆန္ဒရှင်တွေကြားမှာဘဝင်မကျဖြစ်နေတဲ့ဒီလိုကြိုတင်မဲ့ကိစ္စမျိုးတခြားနိုင်ငံတွေမှာရောရှိပါလားရှင်။
Well, sure. I mean, this is not, you know, you have called absentee ballots in the United States. You have advanced voting. I think the Burmese people.
ရှိပါတယ်။ American ပြည်တော်စုမှာလည်း absentee ballots ဆိုတဲ့ကြိုတင်မဲပေးတဲ့စနစ်ရှိပါတယ်။မြန်မာပြည်သူတွေကြိုတင်မဲကိစ္စတရားစောင့်ကြည့်ကြတယ်ဆိုတာမှန်ပါတယ်။မှန်မှန်ကန်ကန်ရည်တွက်တာစောင့်ကြည့်ဖို့လိုပါတယ်။သူတို့ရဲ့ဆန္ဒအတိုင်းဖြစ်ရလားဆိုတာလည်းစောင့်ကြည့်ရမှာဖြစ်ပါတယ်။ရည်ကြီးတာကစိတ်ရှိရှိထားပြီးတော့တရားဝင်ရလဒ်ကိုစောင့်ကြည့်ဖို့ပဲဖြစ်ပါတယ်။ဒါပေမဲ့တိခံပြီးစောင့်ကြည့်ရတယ်ဆိုတာကတိတ်တော့မလွယ်လောက်ပါဘူး။ကိုယ့်ကျမကိုဖန်တီးနိုင်မှုကလည်းရည်ကြီးပါတယ်။ကျွန်တော်တွေ့ကြုံရဒီမိုကရေစီခီးရှည်မှာအကွေအကောက်တွေကလည်းများပါတယ်။အမေရိကန်ပြည်ထောင်စုတော်မှခီးပန်းနိုင်ကိုအခုချိန်ထိမရောက်သေးပါဘူး။ဒီမိုကရေစီလမ်းကြောင်းပေါ်မှာဆက်လက်ချီတက်နေရဆဲပဲဖြစ်ပါတယ်။ဒီနိုင်ငံကလည်းဒီလိုပါပဲ။နောက်ဘာဖြစ်လာမလဲဆိုတာကရည်ကြီးပါတယ်။ဒီနိုင်ငံကခေါင်းဆောင်တွေအနေနဲ့ပြီးခဲ့တဲ့ရွေးကောက်ပွဲမှာပြည်သူတွေရဲ့ဆန္ဒပေါ်အခြေခံပြီးတော့နိုင်ငံရေးအတွက်ဘယ်လိုရှေ့ဆက်ပူးပေါင်းဆောင်ရွက်ကြမလဲဆိုတာလေးထားဖို့လိုပါတယ်။မြန်မာပြည်သူတွေအနေနဲ့ဒီရွေးကောက်ပွဲဟာယုံကြည်ကိုးစားလို့ရပါမလား။တရားမျှတမှုရှိပါမလား။သူတို့ရဲ့ဆန္ဒကိုထင်ရှားပါမလားဆိုတာကိုစောင့်ကြည့်ဖို့လိုပါတယ်။ကျွန်တော်တို့အားလုံးရှင်းရှင်းလင်းလင်းသိပါတယ်။ဒီရွေးကောက်ပွဲမှာချွေရင်းချက်တွေရှိတယ်။မဲပေးတဲ့နေရာမှာခက်ခဲတချို့ရှိခဲ့တယ်။အားလုံးအဆင်ပြေချုံးမွေ့တာတော့မဟုတ်ပါဘူး။ကျွန်တော်တို့အနီးကပ်စောင့်ကြည့်သွားဦးမှာပါ။ နောက်ဆုံးမှာဒီမိုကရေစီပန်းနိုင်ရအောင်လို့ခီးစက်ကြဖို့ပဲဖြစ်ပါတယ
် going forward that we continue to see progress towards ultimate democratic goals
yes due to the past experience in 1990 election
1990ရွေးကောက်ပွဲအတွေ့အကြုံရရွေးကောက်ပွဲအနိုင်ရပါတီကိုအာဏာလွှဲပြောင်းမပေးမှာကိုပြည်သူလူထုကစိုးရိမ်နေကြပါတယ်။နိုင်ငံတကာအတွေ့အကြုံတွေအရလက်ရှိအာဏာရအစိုးရကိုအေးအေးဆေးဆေးနဲ့အာဏာလွှဲပြောင်းပေးနိုင်အောင်ဘလို့များအကြံကောင်းညံကောင်းတွေပေးကြပါလိမ့်ရှင်
။ Well, there is no one size fits all answer to every question. What I would say, the important thing is that the next government accurately reflects the will of the Burmese people. That's the most important thing. We believe in democracy.
မေကွန်တိုင်းအတွက်တူညီတဲ့တင့်တော်တဲ့အဖြေတစ်ခုပဲပေးလို့မရပါဘူး။ပြောနိုင်တာတစ်ခုတော့ရှိပါတယ်။အရေးကြီးတာကနောက်တက်မဲ့အစိုးရအနေနဲ့လူမှုစန္ဒနဲ့ထင်ဟပ်အောင်ဆောင်ကျဉ်ပေးဖို့ပါပဲ။ဒါကအရေးကြီးပါတယ်။ကျွန်တော်တို့ကဒီမိုကရေစီကိုယုံကြည်ပါတယ်။အုပ်ချုပ်ခံတွေရဲ့သဘောတူညီမှုနဲ့အုပ်ချုပ်တာကိုယုံကြည်ပါတယ်။ရွေးကောက်ပွဲရလဒ်ရှင်းရှင်းလင်းလင်းသိရတဲ့အခါလူမှုစန္ဒကိုထင်ဟပ်ရဲ့လားဆိုတာကြည့်ရပါမယ်။ဘယ်နိုင်ငံမဆိုကိုလန်းကိုဖောက်ကြရတာပဲဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံအနေနဲ့ရှစ်ဆက်လျှောက်ဖို့တခုတည်းသောလမ်းကတော့လူထုကဒီရွေးကောက်ပွဲမှာထုတ်ဖော်ခဲ့ကြတဲ့ဆန္ဒအတိုင်းယုံကြည်လက်ခံဖို့အရေးကြီးဆုံးပဲဖြစ်ပါတယ
်။ But the only way that Burma can continue to move forward is if they have if they have the confidence of the people as expressed in these elections and that's the important thing.
The after the post election period the IRI will be
IRI ဖွဲ့စည်းဟာမြမရွေးကောက်ပွဲအထမြောက်အောင်တွန်းအားပေးဖို့လာရောက်ခဲ့တာလို့နားလည်ထားပါတယ်။အခုရွေးကောက်ပွဲလည်းကျင်းပပြီးပြီဆိုတော့ဒီမှာဆက်ပြီးလုပ်ငန်းတွေဆောင်ရွက်ဖို့ရှိပါသေးလားရှင်
။ We certainly hope so. That's our plan. We've been here for a quarter century in terms of working with the people of this great country. You know, one of the great things about IRI, we are entirely mission driven. We believe
in season ရှိပါတယ်။ဆက်ပြီးတော့လုပ်ငန်းတွေဆောင်ရွက်ဖို့ရှိပါတယ်။ကျွန်တော်တို့အနေနဲ့မြန်မာပြည်သူတွေနဲ့အတူပူးပေါင်းဆောင်ရွက်ဖို့25နှစ်ကြာဆက်ဆံရေးရှိခဲ့တာပါ IRI ဟာဒီမန်ချက်ပြေဝအောင်အသွန်ခွန်ဆိုင်လုပ်နေတဲ့အဖွဲ့အစည်းဖြစ်ပါတယ်ပြည်သူလူထုကိုခြေပြုတဲ့အစိုးရကိုယုံကြည်ပါတယ်လူထုလိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်တဲ့အစိုးရမျိုးကိုယုံကြည်ပါတယ်ဒီလိုလုပ်နိုင်ဖို့ကျွန်တော်တို့အတွေ့အကြုံတွေနဲ့နီလန်းတွေအကူအညီအထောက်ပံ့တွေကမ်းလှမ်းပါတယ်လူထုရဲ့စာနာသဘောတူညီမှုကိုထင်ဟပ်အောင်ကမ္ဘာတဝန်းဘယ်နိုင်ငံကမဆိုလိုချင်နေကြတဲ့လူရည်ရဲ့အတန်နဲ့စန္ဒအရအနာခတ်ကိုပုံဖော်နိုင်ဖို့အခွင့်အရေးတွေပေးဖို့လိုပါတယ်။ဒါကြောင့်ဒီနိုင်ငံကလူထုအတွက်လည်းကျွန်တော်တို့ဆောင်ရွက်နေပြီးတော့ဆက်လက်ကူညီသွားနိုင်ဖို့ကိုလည်းမျှော်လင့်နေပါတယ
်။ But certainly we're excited about the future and the great potential in this country.
Thank you.
ကျေးဇူးအများကြီးတင်ပါတယ်ရှင်
။ No, thank you.
IRI ဥက္ကဋ္ဌကိုဒေါက်ကွင်းစိုးဝင်းကတွေ့ဆုံမေးမြန်းထားတာပါရှင် VOA ရဲ့အင်္ဂါနေ့ညနေခင်းစီစဉ်ရေးမကြခင်ပြီးဆုံးတော့မှာပါအခုကြံနေသေးတဲ့အချိန်တွင်သတင်းအကျဉ်းချုပ်ကိုကိုရနိုင်ကပြောပြပေးပါအောင်ရှင
်မြန်မာနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပပြီးစီးသွားတဲ့ရွေးကောက်ပွဲရဲ့တရားဝင်နောက်ဆုံးရလဒ်တွေရအဓိကအတိုက်ခံနိုင်ငံရေးပါတီဖြစ်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအနိုင်ရနေပါတယ်ဒီကနေ့ညနေပိုင်းရွေးကောက်ပွဲရလဒ်နောက်ဆက်တွဲအဖြစ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ကြေညာရမှာမျိုးသားလွတ်တော်ကိုယ်စားလှယ်33နေရာမှာ29နေရာကိုမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအနိုင်ရရှိသွားပါတယ်ပထမဆုံးအကြိမ်အဖြစ်မျိုးသားလွတ်တော်ကိုယ်စားလှယ်နေရာတွေကိုကြေညာခဲ့တဲ့အထက်မှာတော့တတိပုဂ္ဂလကိုယ်စားလှယ်အဖြစ်နဲ့ကြားပြည်နယ်ဘောလခဲမဲဆနာနေမီကဝင်ရောက်ရှင်ပြိုင်တဲ့သမရယုံဝင်ကြီးတူဖြစ်တဲ့တာဝန်ယူခဲ့ဘူးသူဦးစိုးသိန်းကအနိုင်ရခဲ့ပါတယ်ကော်မရှင်ရဲ့နောက်ဆုံးပြည်သူ့လွတ်တော်အမတ်နေရာ88နေရာမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်က88နေရာအနိုင်ရထားပြီးအနာရပြည်ထောင်စုကြံ့ခိုင်ရေးနယ်ဖွံ့ဖြိုးရေးပါတီက9နေရာရရှိထားပါတယ်တိုင်းဒေသကြီးပြည်နယ်လွတ်တော်အမတ်နေရာ165နေရာကြီးညာထားတဲ့အထက်မှာတော့ NLD ပါတီက143နေရာပြည်ခိုင်မျိုးပါတီက12နေရာတခြားပါတီတွေက15နေရာရရှိထားပါတယ် NLD ပါတီရဲ့ပြောခွင့်ရသူဦးညံဝင်းကတော့ရွေးကောက်ပွဲမှာအနည်းဆုံး80ရာခိုင်နှုန်းကျော်နဲ့အနိုင်ရဒဲလို့ခမန်းထားတဲ့အကြောင်း VOA နဲ့တိတက်အမေမြန်ကမှပြောဆိုထားပါတယ်ခင်ဗျာ
တတင်းချင်းချက်ကိုကိုရနိုင်ကပြောပြပေးခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လို့ရေမှုကမဆူမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ် VOA American အသံညနေပဲမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 လိုင်းဒိုမီတာ 7.25 ရောကနေအသံလွှင့်ပေးခဲ့တာပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းကျမရှင်လာပါသရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မအနန်းလောပါ
Thank you. This program has come to you from the Voice of America, Washington.